Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်နိုဝင်ဘာလ20ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညခင်းအတွက်အစီအစဉ်မှုကကျမစုမပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကေတထိုက်ပါရန်ကုန်တိုင်းဒေါ်ပုံမြို့နယ်တဲက Capital Hypermarket မှာဒီကနေ့ညနေပိုင်းပေါက်ကွဲမှု၄ကြိမ်ဖြစ်ခဲ့ပါတယ်အမေရိကန်နိုင်ငံရေးဘက်မှာတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုထင်ချင်းနဲ့စိုးရိမ်မနေကြဘို့သမ္မတဘရက်ကိုဘာမှကပြောဆိုလိုက်ပါတယ်အိန္ဒိယမှာတော့ယထာတွဲချော်ရာကြောင့်လူ90ကျော်သေဆုံးခဲ့ရပါတယ်ဒီလိုထိတ်တဲရောက်တဲ့တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ရှမ်းပြည်နယ်မူဆယ်မြို့နယ်105မိုင်နားမှာစစ်တပ်စခန်းနဲ့ရဲစခန်းတွေကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပေါင်းပြီးတော့ဝင်ရောက်ပစ်ခတ်မှုရှိခဲ့ပါတယ်လူဘယ်နှဦးသေပြီးတော့ဘယ်နှဦးဒဏ်ရာရခဲ့ပါသလဲ
အားလုံးပေါင်းရှိသေးပါရဲ့ဆိုတော့ပါတက်ကား3ဦးကြာဆုံးတယ်ရဲက3ဦးကြာဆုံးတယ်ဒီလူစစ်ကူကြာဆုံးပါတယ်နောက်ဒီလူတွေကအရသာဒီလူတွေ
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။ဒီလူပုဂ္ဂိုလ်တဦးချင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေကြလွန်ဆွဲစရာဖြစ်နေတဲ့66ဂါကြီးဥပဒေနဲ့ပတ်သက်ပြီးတော့ဒီဥပဒေကိုပြင်ဆင်သင့်သလားဖျက်သိမ်းသင့်သလားဆိုတာကိုဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးစနစ်ကနေအတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်္ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးမှာပါရှင်။
အမေရိကန်သမ္မတဘရက်ကိုဘားမားကမနေ့စနေနေ့ကလက်တင်အမေရိကန်နဲ့ကရစ်ဘီယံဒေသတလွှားကလူငယ်ခေါင်းဆောင်ထောင်ချုံနဲ့တွေ့ဆုံနာမှာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်ပြီးအဆိုးဆုံးအခြေအနေကိုထင်ကျေးနဲ့မျှော်လင့်မထားကြဖို့ပြောဆိုခဲ့ပါတယ်။ပေရုနိုင်ငံမြို့တော်လီမာမှာပြုလုပ်ခဲ့တဲ့တောင်ဟောပုံစံတွေ့ဆုံပွဲမှာတက်ရောက်လာတဲ့လူငယ်တွေကအမေရိကန်သမ္မတအပြောင်းအလဲအပေါ်စိုးရိမ်မကင်မေးမြန်းကြတဲ့မေးခွန်းတွေကိုသမ္မတအိုဘားမားကဖြေဆိုခဲ့တာဖြစ်ပါတယ်။မျှော်လင့်ချက်မရှိရင်အခြေအနေတွေပိုပြီးကောင်းအောင်လုပ်နိုင်မှာမဟုတ်ဘူးလို့သမ္မတဥပမာကပြောဆိုပြီးအကောင်းမြင်ချဖို့လူငယ်တွေကိုတိုက်တွန်းခဲ့ပါတယ်။ရွေးကောက်ခံသမ္မတတဲ့အပေါ်မှာချက်ချင်းကောက်ချက်မချဘဲအစိုးရအဖွဲ့အစည်းကိုဖွဲ့စည်းဖို့ဖြည့်ရှင်ရမယ့်အကြောင်းအရာတွေကိုသုံးသပ်ဖို့နဲ့ဘလို့မူဝါဒတွေချက်မှတ်ဆောင်ရွက်မလဲဆိုတာကိုဆုံးဖြတ်လုပ်ကိုင်မှုအချိန်ပေးချဖို့အရေးကြီးတယ်လို့လည်းသမ္မတဥပမာကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတနဲ့တခြားကမ္ဘာကောင်းဆောင်တွေကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေးပက်နှစ်ပတ်လည်ညီလာခံကိုတက်ရောက်ဖို့ပေရုနိုင်ငံမြို့တော်လီမာကိုရောက်ရှိနေကြတာဖြစ်ပါတယ်ရှင်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူ့အစိုးရအဖွဲ့ထဲမှာအရေးပါတဲ့နေရာတွေအတွက်လူတွေရွေးချယ်နေရမှာမနေ့စနေနေ့ကတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကနဦးကာလတွေတုန်းက Republican Party တွင်သူ့ကိုအပြင်းထန်ဆုံးဝေဖန်ပြောဆိုခဲ့မှုတွေ Mitt Romney နဲ့တရားဝင်တွေ့ဆုံဆွေးနွေးပါတယ်။ရွေးကောက်ခံသမ္မတထရမ့်နဲ့တွေ့ဆုံဖို့အတွက် Mr. Trump ရဲ့ New Jersey ကကောက်ကွင်းထဲကိုရောက်ရှိလာသူတွေထဲမှာပညာရေးနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ Michelle Rhee, Betsy DeVos နဲ့ကောက်ကွင်းဝန်ကြီးဖြစ်ထင်ရှားပေးခံရသူတွေကတယောက်ဖြစ်တဲ့အငိမ့်စားဗိုလ်ချုပ်ကြီး James Mattis တို့ပါဝင်ပါတယ်။2012ခုနှစ်ရွေးကောက်ပွဲတုန်းကသမ္မတ Barack Obama ကိုရှုံးနိမ့်ခဲ့တဲ့ Romney ကိုနိုင်ငံခြားရေးအဖြစ်ရွေးချယ်ခန့်အပ်မယ်ဆိုတဲ့သတင်းတွေမကြာသေးခင်ရပ်ပိုင်းတွေမှာထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့မနေ့စနေနေ့က Mr. Trump နဲ့ Mr. Romney တို့တွေ့ဆုံမှုအပြီးမှာတော့နိုင်ငံခြားရေးဝန်ကြီးအဖြစ်ဘယ်သူကိုရွေးချယ်မယ်ဆိုတဲ့တိတိကျကျအဖြေအစုံတစ်ခုထွက်လာတာမရှိသေးပါဘူး။ဒီကနေ့တနင်္ဂနွေနေ့မှာတော့ရွေးကောက်ခံသမ္မတ Trump နဲ့တွေ့ဖို့စီစဉ်ထားသူတွေထဲမှာကုန်သွယ်ရေးဝန်ကြီးအဖြစ်အလားအလာရှိနေတဲ့ဂရေကျွဲတထေးကြီး Wilbur Ross ပါဝင်ပါတယ်
။အမေရိကန်သမ္မတ Barack Obama အနေနဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြီးအကဲကိုယာရုကထုတ်ပြဖို့အမေရိကန်စစ်တပ်နဲ့ထောက်လန်းရေးထိတ်တန့်အကြီးအကဲတွေကလိုလားနေကြတယ်လို့အမေရိကန်သတင်းစာကြီးတစ်စောင်ကမနေ့စနေနေ့ကဖော်ပြပါဗျ။အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီနဲ့အမေရိကန်စစ်တပ်စိုက်ဘာရေးရာကုတ်ကဲမှုဌာနချုပ်တို့ရဲ့အကြီးအကဲရေတပ်ဗိုလ်ချုပ်ကြီးမိုက်ကယ်ရိုဂျစ်ကိုယာရုကဖေရှားပစ်ဖို့ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာနဲ့အမျိုးသားထောက်လန်းရေးအေဂျင်စီရဲ့ညွှန်ကြားမှုဂျိမ်းစ်ကလပ်ပါတို့ကပြီးခဲ့တဲ့လကအစိုးရကိုအဆိုပြုခဲ့ကြတာလို့ Washington Post သတင်းစာကြီးကသတင်းဦးဖော်ပြလိုက်တာပါ။ဘာကြောင့်တောင်းဆိုရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အောက်လွှတ်တော်ထောက်လိုက်ရေးဆိုင်ရာကော်မတီအကြီးအကဲ Divin News ကသူတို့ရဲ့ပန်ကြားချက်နဲ့ပတ်သက်ပြီးလွှတ်တော်ကော်မတီရှင်းမောင်းမှာဒီနေ့မကုန်ခင်လာရောက်ထွက်ဆိုကြဖို့ကိုလည်းဆင့်ခေါ်ထားပါတယ်။ ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကမိုက်ကယ်ရော့ဂျာစ်ကိုသူ့အစိုးရအဖွဲ့အတွင်းမှထောက်လှမ်းရေးဆိုင်ရာတာဝန်ပေးဖို့အတွက်စဉ်းစားနေပြီးပြီးခဲ့တဲ့ကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။အမေရိကန်အစိုးရကယာရုကဖယ်ရှားဖို့စဉ်းစားထားနေချိန်ရှိနေတဲ့တစ်ချိန်တည်းမှာပဲအမျိုးသားလုံခြုံရေးဆိုင်ရာအကြီးအကဲမိုက်ကယ်ရော့ဂျာစ်ကိုရွေးကောက်ခံသမ္မတကတွေ့ဆုံဆွေးနွေးတာကြောင့်အစိုးရတာဝန်ရှိသူတွေကြားအံ့အားသင့်စရာဖြစ်စေခဲ့တယ်လို့လည်းသတင်းမှဖော်ပြပါတယ်ရှင
်။ပြည်သူနိုင်ငံမှာတော့ဒီနေ့တနင်္ဂနွေနေ့မှာနောက်နှစ်ရွေးချယ်တင်ပြရမယ့်သမ္မတအတွက်တနိုင်ငံလုံးမဲပေးနေကြပါတယ်။ဥရောပနိုင်ငံတွေတဲကိုအလုံးကြီးနဲ့စီးဝင်ရောက်ရှိလာတဲ့ပြောင်းရွှေ့နေထိုင်သူတွေကိစ္စပေါ်စိုးရိမ်ပူပန်မှုတွေနဲ့ပြည်သူနိုင်ငံမှာဂျဟာဒစ်အကြမ်းဖက်သမားတွေကတိုက်ခိုက်ဖျက်ဆီးမှုတွေဇက်တိုက်လုပ်ခဲ့တဲ့ပြဿနာတွေအပြီးပြည်သစ်ရွေးကောက်ပွဲကိုကျင်းပတာဖြစ်ပါတယ်။ဗြိတိန်နိုင်ငံကိုအကြက်ရိုက်သွားစေခဲ့တဲ့ဥရောပသမဂ္ဂတွေကခွဲထွက်ရေး Brexit အဆိုအနိုင်မဲတွေရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုမှာလည်းပဲရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့ပြီးအခုပြင်သစ်နိုင်ငံသမ္မတရွေးချယ်ပွဲဟာအဓိကနိုင်ငံရေးပါတီတွေနဲ့အသစ်ပေါ်ပေါက်လာတဲ့နိုင်ငံရေးအင်အားစုတွေကြားအားပြိုင်ပွဲတစ်ခုဖြစ်ရှိမြင်ရပါတယ်။ပထမကြော့အခြေခံရွေးချယ်ပွဲအတွက်သမ္မတလောင်း9ယောက်ထဲမှာအသက်62နှစ်အရွယ်သမ္မတဟောင်းနီကိုလက်ဆာကိုဇီ62နှစ်အရွယ်ဝန်ကြီးချုပ်ဟောင်းဖရန်ဆွာဖလွန်နဲ့အသက်85နှစ်အရွယ်အလိန်ဂျူပတို့ရှိကပြည်နေပါတယ်။
ဂျာမနီဝန်ကြီးချုပ်အင်ဂလာမာကဲအနေနဲ့အစိုးရအကြီးအကဲစရုပ်ထာတက်တန်းအတွက်ဝင်ရောက်ရှင်ပြိုင်မှုခံမှန်းထားတဲ့အကြောင်းခရစ်စတန်ဒီမိုကရက်ပါတီရဲ့ထိတ်တန့်အကြီးအကဲတဦးကပြောဆိုပါတယ်ဒီကနေ့နေခင်ပိုင်းမှာသတင်းစာရှင်းလင်းပွဲလဲခေါ်ယူထားတာမို့နိုင်ငံရေးသမားတွေနဲ့သတင်းဌာနတွေကတော့ဒါဟာသူမနောက်ထပ်တက်တန်းဝင်ပြိုင်မှုအတွက်ဆုံးဖြတ်လိုက်ပြီဆိုတာကိုပြသတာဖြစ်တယ်လို့ကောက်ချက်ချပြောဆိုကြပါတယ်ဝန်ကြီးချုပ်အနေနဲ့ရွေးကောက်ပွဲပြန်ဝင်မယ်ဆိုတာကိုတော့ CDU ပါတီတွင်ပြောဆိုထားပြီးဖြစ်ပါတယ်ဥရောပသမဂ္ဂတဲ့ကနေဗီတင်နိုင်ငံနှုတ်ထွက်ဖို့ဆုံးဖြတ်ထားပြီးနောက်အမေရိကန်သမ္မတတဲ့အဖြစ်ဒေါ်နယ်ထရန့်ရွေးကောက်ခံရပြီးတဲ့နောက်ကမ္ဘာနိုင်ငံရေးမှာမရေရာမှုတွေဖြစ်နေချိန်အသက်62နှစ်အရွယ်အင်္ဂလာမာကဲအနေနဲ့ဥရောပအတွင်းတည်ငြိမ်မှုကိုစောင့်ကြည့်နိုင်မဲ့သူအဖြစ်အများစုကရှုမြင်ထားတာဖြစ်ပါလိမ့်ရှင
်ဒီနေ့တတင်းရလို့အပေါ်မှာပောက်ကွဲမှုဖြစ်တော့ကျွန်တော်တို့အကုန်လုံ
း VOE မြန်မာပိုင်းအစီအစဉ်ကတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။ရန်ကုန်တိုင်းဒေါ်ပုံမြို့နယ်ကကက်ပီတယ်ဟိုက်ပါမားကတ်ဈေးဝယ်စင်တာမှာဒီကနေ့တနင်္ဂနွေနေ့ညနေ 9:00 ခွဲလောက်ဈေးဝယ်သူတွေနဲ့စီကားနေချိန်မှာပောက်ကွဲမှု၄ချိန်ဖြစ်ခဲ့ပါတယ်။ဘာတွေပောက်ကွဲခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပဲစစ်တပ်မိုင်းရှင်းလင်းရေးအဖွဲ့ကပောက်ကွဲခဲ့တဲ့နေရာတွေကိုအခုစစ်ဆေးနေပါတယ်လို့တိုက်ကိတမြို့နယ်မိသက်ဌာနတာဝန်ကြားဝန်ထမ်းက VOA ကိုအခုလိုပြောပါတယ်။သူဆိုရတော့အခုချိန်ထိဘာကြောင့်ပောက်ကွဲခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပဲဈေးဝယ်စင်တာထဲမှာတော့ပောက်ကွဲခဲ့ပြီးတဲ့ပောက်ကွဲတံကိုကြားပြီးတဲ့နောက်မှာဈေးဝယ်စင်တာကိုပိတ်သိမ်းထားပြီးလူတွေကိုလည်းရှင်းလင်းခဲ့ပြီးတော့အခုတော့စုံစမ်းစစ်ဆေးနေစေဖြစ်တယ်လို့ပဲပြောပါတယ်အခုချိန်ကြီးတော့ Capital Hypermarket ဈေးဝယ်စင်တာမှာရဲတပ်ဖွဲ့မိသက်တပ်ဖွဲ့နဲ့စစ်တပ်မိုင်းရှင်းလင်းရေးအဖွဲ့အပါအဝင်တာဝန်ရှိသူတွေစစ်ဆေးနေစေဖြစ်ပါတယ်ရှင်
အိန္ဒိယနိုင်ငံမြောက်ပိုင်းမှာယထာတစီလမ်းချော်တိတ်မောက်တာကြောင့်အနည်းဆုံးလူ96ဦးသေဆုံးပြီးလူ100ကျော်ဒဏ်ရာရပါတယ်။ Uttar Pradesh ပြည်နယ်ကန်ပေါ်နီးမှာဒီနေ့တနင်္ဂနွေမနေ့အစောပိုင်းမှာယထာလမ်းချော်ခဲ့တာဖြစ်ပါတယ်။စိုးစိုးရွားရွားပစ္စည်းခဲ့တဲ့ယထာရီတွေကနေအသက်ရှင်ကျန်သူတွေရှိလို့ရှိ냐ကင်းစည်လူသားတွေနဲ့အကူအညီပေးသူတွေကရှာဖွေနေကြဆဲဖြစ်ပါတယ်။အခင်းဖြစ်တဲ့နေရာမှာရေးပေါ်ကားတွေလည်းဒါဇင်နဲ့ချီပြီးအဆင်နဲ့ရှိနေပါတယ်။ယထာရဲ14ရဲလမ်းချော်ထွက်ခဲ့ရတဲ့အကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အသက်ရှင်လွတ်မြောက်လာတဲ့ကျောင်းသူတယောက်ကတော့သူနဲ့အတူစီးနှင်းလိုက်ပါရင်သိဆုံးခဲ့ရတဲ့ခီးတွေရဲ့ပုံရိပ်ဟာသူ့စိတ်ထဲမှာကာလကြာရှည်ဆွဲထင်းနေမှဖြစ်ပြီးတော့ခြောက်ခြားစရာကောင်းတယ်လို့ပြည်သူသတင်းဌာန AFP ကိုပြောဆိုပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာယထာလန်ကိုရဲ့ကိုအများဆုံးသုံးတဲ့နိုင်ငံတစ်ခုဖြစ်ပေမဲ့ဗန္ဓာရေးထောက်ပံ့မှုအားနည်းလွန်းပြီးတော့မကြာခဏဆိုသလိုခုလိုမတော်တဆမှုတွေဖြစ်ပွားနေတာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံအလက်ပိုမြို့ရင်းကအစိုးရထိန်းချုပ်ရာဒေသကစာတင်ကြောင်းတစ်ခုပေါ်ကိုဒီကနေ့တနင်္ဂနွေနေ့မှာတဘုံတို့ရဲ့လက်နဲ့ကြည်ကြည်ချတာကြောင့်အနည်းဆုံးကလေးငယ်9ဦးသေဆုံးခဲ့တယ်လို့ဆီးရီးယားသတင်းရှင်းမြစ်တွေကပြောပါတယ်။ဖာကန်ရက်ကွက်မှာဒုံးကျည်နဲ့ပြစ်ခတ်ခံရတာကြောင့်ဒါဇင်နဲ့ချီတဲ့လူတွေလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်။အလက်ပိုမြို့ရင်းကတဘုံတို့ထိန်းချုပ်ရာဒေသကစစ်ရုံတွေပေါ်ကိုဘုံးကျဲတိုက်ခိုက်မှုတွေကိုဆီးရီးယားအစိုးရနဲ့သူ့ကိုထောက်ပံ့ပေးထားတဲ့ရုရှားတို့အနေနဲ့တာဝန်ယူကြဖို့အမေရိကန်အစိုးရလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကမနစ်စနေနေ့ကသတိပေးပြောဆိုပါတယ်။လူပေါင်း 23,000 ကျော်နေထိုင်နေတဲ့အလက်ပိုမြို့မှာငိုင်းရမြောက်ဇက်တိုက်တိုက်ခိုက်ခရမှုအဖြစ်မနစ်စနေနေ့ကအစိုးရတပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အနည်းဆုံး29ဦးသေဆုံးခဲ့ရပါတယ်ရှင်။
တောင်ကိုရီးယားသမ္မတပါကျော်ဟေးရဲ့တကယ်ချင်းနဲ့အရင်လကအရင်ကလက်ထောက်နှစ်ယောက်တို့ကိုအဂတိလိုက်စားမှုရှုပ်တော်ပုံဆွဲချက်တွေနဲ့တရားစွဲဆိုလိုက်ပြီလို့တောင်ကိုရီးယားအစိုးရရှေ့နေတွေကပြောဆိုပါတယ်သမ္မတပါကျော်ဟေးရဲ့တကယ်ချင်း Choi Soon-sil ကိုသမ္မတရဲ့ယုံကြည်မှုကိုရယူပြီးဩစာလွှတ်မှုဖို့ကြိုးစားမှုအာဏာအလွဲသုံးစားလုပ်မှုလိမ်လည်ဖို့ကြိုးစားမှုအဂတိလိုက်စားမှုတွေနဲ့ဥပဒေတိုင်းတရားစွဲဆိုခဲ့တယ်လို့ဆိုမျိုးတော့ဘိုးအစိုးရရှေ့နေယုံကြည်ကလီယွန်ယိုးကပြောဆိုပါတယ်သမ္မတပါကျော်ဟေးအနေနဲ့ Choi Soon-sil နဲ့တခြားလက်ထောက်နှစ်ယောက်တို့နဲ့သူတို့ရဲ့ပြစ်မှုတွေမှာရှုပ်ဝဲသဘောတူဆောင်ရွက်မှုတွေရှိတယ်လို့တန်တရားဖြစ်เสียအထောက်အထားတွေရှိတဲ့အကြောင်းအထူးစုံစမ်းစစ်ဆေးအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။ဒါကြောင့်သမ္မတနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးအဖွဲ့ကဆက်ပြီးတော့စုံစမ်းမှုတွေလှုပ်ဆောင်သွားမယ်လို့ပြောဆိုပါတယ်။သမ္မတရဲ့တငယ်ချင်း Choi Soon-sil နဲ့လက်ထောက်ဟောင်း An Chun-ban တို့ကိုအဂတိလိုက်စားမှုရှုပ်တော်ပုံတွင် Foundation တွေကိုအလှူငွေပေးဖို့အတွက်စီးပွားရေးအဖွဲ့အစည်းကြီးတွေကိုမလျော်ဩစာနဲ့အာဏာအလွဲသုံးဖိအားပေးခဲ့မှုနဲ့ရေးယူခဲ့တယ်လို့အစိုးရရှေ့နေယုံအကြီးအကဲ Lee Yuan-loy ကထုတ်ဖော်ပြောဆိုပါတယ်။အဂတိလိုက်စားမှုရှုပ်တော်ပုံကြောင့်တောင်ကိုရီးယားအစိုးရအဖွဲ့အကြက်တဲဆိုင်လာပြီးတော့သမ္မတနှုတ်ထွက်ပေးရေးလူ့ဆန္ဒပြပွဲတွေကြီးထွားလာခဲ့ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးလိုအပ်သလိုစုံစမ်းစစ်ဆေးအရေးယူနိုင်ဖို့အတွက်လွှတ်တော်ကအထူးအစိုးရရှေ့နေခန့်မှုအတည်ပြုခဲ့ပါတယ်။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးကြတာဖြစ်ပါတယ်ရှင်။သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးပါမယ်။ရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့အနီးပတ်ဝန်းကျင်ဒေသတွေကစစ်တပ်နဲ့ရဲတပ်ဖွဲ့စခန်းတွေအပြင်105မိုင်နယ်ဆက်ကုန်သွယ်ရေးစခန်းကိုပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပေါင်းပြီးတော့ဒီကနေ့မနက်ပိုင်းမှာပစ်ခတ်တိုက်ခိုက်တာကြောင့်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေအပါအဝင်လူ10ဦးသေဆုံးပြီးတော့29ဦးဒဏ်ရာရတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။27ရာစုပင်လုံညီလာခံပြီးကြတဲ့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတပ်မတော်ဘက်ကထိုးစစ်တွေပို့ပြီးဆိုးလာတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UMFC ကနေပြောပြီးတပ်မတော်ရဲ့ထိုးစစ်ကြောင့်ဒေသခံတွေဒုက္ခရောက်ရတာကိုတော့အစိုးရဘက်ကလက်လူရှုထားတယ်လို့လည်းဆိုပါတယ်။အပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့ကွက်ခိုင်မြို့နယ်အတွင်းမှာရှိတဲ့စစ်တပ်ရဲ့တပ်စခန်းတွေနဲ့ရဲတပ်ဖွဲ့ဝင်တွေရဲ့စခန်းတွေတရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးဆောင်ဖြစ်တဲ့မူဆယ်105မိုင်ကုန်သွယ်ရေးဆောင်နဲ့တရားရည်အပါဝင်110ခုလောက်ကိုပြစ်မှတ်ထားပြစ်ခတ်ခံခဲ့ရတာကြောင့်တည်ဆုံးတန်ရန်ရတဲ့စီးရင်ကိုသမရယုံဝင်းကြီးဌာနရဲ့ပြောခွင့်ရဦးစောထီကပြောပါတယ
်အားလုံးပေါင်း10ဦးတွေပါရတယ်တော့ပါတက်က3ဦးကြာဆုံးတယ်ရဲက3ဦးကြာဆုံးတယ်ဒီလူစိတ်3ဦးကြာဆုံးပါတယ်နောက်ဒီလူလူပေါ့နော်အရာသားဒီလူလူ3စုစုပေါင်း10ဦးဒီဆုံးမှုဖြစ်သွားတယ်လို့ကျွန်တော်တို့တန်းနဲ့9နိုင်တူပြရပါတယ်ဒါနောက်တစ်ခုကတန်းရရှိမှုကတော့ကျွန်တော်တို့မြန်မာနိုင်ငံရဲတပ်ဖွဲ့ကအားလုံးပေါင်း9ဦးရှိပါတယ်နောက်ကောက်ခွန်ကနော်ရှိပါတယ်။နောက်အပြည့်နဲ့ရသပြည်သူအားလုံးပေါင်း17ဦးသူပေါင်းလိုက်ရင်ဒဏ်ရာရတဲ့ဆင်းကျွန်တော်9နိုင်ပြီးဆင်းရဆိုရင်ကျွန်တော်29ဦးရှိပါတယ်။အဲ့တော့လောလောဆယ်9နိုင်ဆင်းပေါင်းစုရဆိုရင်ဒီဆုံးနဲ့ကရှိဦးရှိတော့ဒဏ်ရာရတဲ့က29ဦးရှိပါတယ်
။ KIA ကချင်ဖွဲ့ TNL တအောင်းပလောင်ဖွဲ့ MNDAA ပူးပေါင်းဖွဲ့တွေဟာနိုဝင်ဘာလ20ရက်နေ့မနေ့အစောကြီးအချိန်မှာအလေးငှက်ရယူပြီးတစ်ချိန်နဲ့တစ်ပြိုင်နဲ့ဝင်ရောက်တက်ခတ်ခဲ့တာလို့ဆိုပါရယ်။ဒါအပြင်အရက်သားတွေရှိတဲ့နေရာကိုပါပြစ်မှတ်ထားခဲ့တယ်ဆိုပြီးဥဇော်ထေးကဆိုပါရယ်
။ဒီလိုအရက်သားပြစ်မှတ်တွေထွက်ပြီးတက်ခတ်တွေဆိုတဲ့လက်ရက်နဲ့ပတ်သက်လို့လုံးဝလက်ခံနိုင်မှာမရှိပါဘူး
။လက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တွေစုစည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့တိုင်းရင်းသားတပ်ဖွဲ့တွေအနေနဲ့တစ်ချိန်လုံးထိုးစစ်ဆင်တက်ခတ်ခံခဲ့ရတာဖြစ်လို့မဟာမိတ်ဖွဲ့တွေစုပြီးပြန်တိုက်တဲ့သဘောဖြစ်တယ်လို့ဆိုပါရယ်21ရာစုပင်လုံညီလာခံပြီးကြတဲ့ကတိုင်းရင်းသားနယ်မြေတွေမှာဒုက္ခသည်တွေများပြားလာတဲ့အထိထိုးစစ်တွေရှိနေပေမဲ့အစိုးရဘက်ကတိတိယရှုခဲ့တယ်လို့လည်း UNFC ခေါင်းဆောင်တူဖြစ်သူနိုင်ဟန်သာကပြောပါရယ
်အမြဲတမ်းတိုက်ခံနေရတော့သူတို့ချင်းချင်းစုပြီးတော့ပြန်တိုက်တဲ့သဘောပေါ့လေဒါကတော့ကျွန်တော်အဲ့လိုပဲထင်တယ်အမှန်တော့ဒီစုနေရေးကလည်းဟိုမှာဟိုပြတ်မသွားစေချင်ဘူးလေဒါကိုလည်းခင်ရမယ်ဒါတော့ကိုကသူ့တတ်ရင်သူကလည်းကိုကိုပြန်တတ်ရမှာပေါ့ဒါတော့ဟိုခံစည်းကြည့်ပဲလေသူတို့ကတော့ရည်ရှိပဲခံနိုင်ပါမယ်သူတို့လည်းတခါလေတော့သူစစ်တော့လုံးမှာပေါ့အမှန်တော့ဒီ27ရာစုပင်လုံးဖြစ်ပြီးတဲ့နောက်မှာအခုကသူစစ်တွေကပုံပြီးတော့ပြင်းထန်လာတယ်နော်အ အဲ့ဒီဟိုတိုက်ပွဲတွေပြင်းထန်လာတာတော့အဓိကအဆွေရဘက်ကထိုးစစ်ဆင်နေတယ်လို့ဟိုအဲ့လာပဲလိမ့်လာတွေ့ရှိရတယ်အဲ့ဒီပုံမှာဒါစစ်တပ်ကထိုးစစ်ဆင်တာပေါ့နော်အဆွေရဘက်ကဘာမှမပြောဘူးအဲ့ဒီပုံမှာလည်းအခုကတော့လူသူတွေအံကြောပါဝင်ပေါ့နော်တော်တော်လေးကိုအံ့ဩနေတယ်အရင်ကသမဏသိမ့်စိန်နောက်ဆိုတော့ဒီလိုအနေထားမျိုးမှာသူကမချမချပြောပါတယ်နောက်ပိုင်းမှာလည်း NLD ဆွေရတော့ဘာမှမပြောဘူးအရင်ကတော့သူတို့တိုက်နေတယ်ဟိုဘက်ကခံနေရတယ်စစ်တီဒုက္ခဒဲတယ်လည်းအများကြီးတိုးတိုးလာတယ်ဒါတွေကသူတို့ကလုံးဝကို
group မဆိုင်တယ်လို့နေတယ်ပေါ့လေတယ်လို့နေထားမျိုးကတော့ဒါအဲအချိန်နဲ့တော့ဟိုမဖြစ်သင့်ဘူးလို့တော့မြင်တယ်အခုဖြစ်စင်မှာအဓိကဥတီတက်တာတိုက်ခိုက်တာကတော့မူးဆယ်တရ၅မိုင်ကုန်သွယ်ရေးဆောင်ဖြစ်ပုံရပါတယ်အဲ့ဒီနေရာဟာနိုင်ငံခြားကုန်သွယ်စည်းစိမ်မှုတွေအဓိကလုပ်နေတဲ့နေရာဖြစ်ပြီးနေ့စဉ်ကုန်သွယ်ကားအဝင်ထွက်ကတောင်းတဲ့ချီရှိနေတာပါအထူးသဖြင့် စံနဲ့ဒီဇယ်စီအပါဝင်မြန်မာဘက်ကတင်သွင်းတဲ့ကုန်တွေကိုတရုတ်ကွန်ပစ္စည်းတွေပါတင်သွင်းနေတဲ့အဓိကဂိတ်ဖြစ်ပြီးမူးဆယ်တရ၅မိုင်ဟာတရုတ်မြန်မာစီးပွားရေးသမားတွေရဲ့စုရဲ့နေရာလည်းဖြစ်ပါတယ်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့မူးဆယ်တရ၅မိုင်ကုန်သွယ်ရေးဆောင်လည်းယာယီပိတ်လိုက်ရပြီးကုန်သွယ်စည်းစိမ်မှုတွေရန်နာခဲ့ရတယ်လို့လည်းကုန်သွယ်ရေးဦးစီ
ไม่รอดที่อันนี้เนี่ยประกอบเนี่ยทีมือเตะงานไหนหูเท้ากูมาชี้เลยลงนี้แต่กูปิด
โซยาเนี่ยลุงมิโอซูเล่นอะไรพอดีจ้าปิดแค่เยสเอเย่เนี่ยเย่ตีสาวเย่ลงงานสิ่งนี้กูแต่พ่อแม่เลยลงนี้ตัวแต่พ่อแม่เลยแต่มารอเนี่ยลุงมิโอซูเล่นอะไรนี่จ้าใจบริการรอเสพนี่จ้าลงมาเว้คุณรู้ใจแค่มุกอะไรโซยาพ่อไอ้เปียงเล่พี่ปีนเอาไปมาลุงมิโอซูเล่นอะไรพ่อต้องพ่อเรียนเนปูวังบีนี่ไหนใจแค่เด็กพ่อแม่เอาโซพี่เส้นลุงโซยามาว่าเช่น
မယေးမာတရင်ပေးဖို့ကြတာဖြစ်ပါလေရှင်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေအပါအဝင်ဝေဖန်သူတွေကိုအပြစ်ပေးအရေးယူနိုင်တဲ့ဆက်သွယ်ရေးပုံမှန်66ဂါကြီးကိုလွှတ်တော်ကနေယာယီဆိုင်းငံ့ထားဖို့သတင်းမီဒီယာအရေးလှုပ်ရှားသူတွေကတိုက်တွန်းခဲ့ကြပါတယ်မြန်မာသတင်းမီဒီယာကောင်စီဦးမြင့်ကျော်ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးနေဖုံးလတ်တို့နဲ့ကိုအောင်လင်ဦးတို့တွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းနားဆင်ပါရှင်မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေအပါအဝင်ဝေဖန်သူတွေကိုအပြစ်ပေးအရေးယူရခံနိုင်တဲ့ဆက်သွယ်ရေးပုံမှန်66ဂါကြီးကို
ဥပမာအခုတော်ဟိုခြေတင်ပြောစရာဖြစ်နေတဲ့ဆက်သွယ်ရေးဥပမာဟို66ဂါကြီးနဲ့ပတ်သက်ပြီးဆွေးနွေးမှာပါအခုကျွန်တော်တို့ဒီမြန်မာနိုင်ငံသတင်းမီဒီယာကောင်စီကကိုမြင့်ကျော်ရှိတယ်နောက်ဒီရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ကိုနေဖုံးလတ်ရှိမယ်ပေါ့နော်ကျွန်တော်တို့ဒီကိစ္စနဲ့ဆွေးနွေးဖို့အရင်ဆုံးကတော့အခုကျွန်တော်ဟိုရေဘူးရသဘောထားဟိုအခုဆွေးနွေးမဲ့ပုံကနေရောရေဘူးရသဘောထားကိုကျွန်တော်အချမ်းချင်းသိချင်တာတော့အခုပြီးခဲ့တဲ့အမှုမူခင်းနေပါတယ်ကတော့လူတော်တော်များလည်းပြောပြီးသားဖြစ်နေတော့ကျွန်တော်ဒါတွေတော့ဟိုချေချင်ဝင်ဝင်ပြင်ပြီးမကောက်ချင်တော့ဘူးဒါပေမဲ့ဒီဥပဒေကအခုတော်တော်များတောင်းဆိုနေကြတော့ပြင်သင့်တယ်လို့ပြောရတဲ့လူရှိတယ်နောက်တစ်ခါလောကတော်ဖြစ်တင်တယ်လို့ပြောတဲ့လူလည်းရှိတယ်ဆိုတော့ဒါနဲ့ပတ်သက်ဘော်ရေဘူးရပြင်ဖြစ်နာလားဖြစ်ဖြစ်နာလားဆိုတော့အချင်းယုံကျွန်တော်ဟိုဒီဆွေးနွေးမှုပုဂ္ဂိုလ်ရဲ့သဘောထားသိချင်ပါတယ်အရင်ဆုံးကိုမြင့်ကျော်သဘောထားဘယ်လိုရှိလဲ
ဒီဥပဒေကဟိုပြင်ဆင်မယ်ဆိုရင်လည်းဒီအပြည့်ဖြစ်မှုအပိုင်းတို့ပါတော့ဒီထက်ထုတ်ပြလိုက်ပေါ့နော်အကယ်၍ဟိုထုတ်ပြလို့မှဒီဥပဒေကဟိုမရဘူးလို့သဘောကဥပဒေသမားရဲ့ချူတောင်းဟိုသူတို့ရဲ့ဥပဒေပြုတဲ့ချူတောင်းကအဲ့လိုမျိုးဆိုရင်တော့လေဒီဥပဒေကလုံးဝဖြစ်ပြီးတော့ပြန်ရည်ဒီ industry နဲ့ဆိုင်တဲ့ဒီဆက်သွယ်ရေးဟိုလုပ်ငန်းနယ်ပယ်နဲ့ဆိုင်တဲ့ဟာ
မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်နေတဲ့အချိန်မှာပဲဒီစပိုင်းဆိုင်ရာချုပ်ရင်းမှုဖြစ်တဲ့အတွက်အတန်ဖိုင်ကိုအပြည့်အစုံမထုတ်လွှင့်ပေးနိုင်တာတောင်းပန်ပါတယ်ရှင်။အခုဆက်ပြီးတော့ဒီသတင်းအနေနဲ့နိုင်ငံတကာသတင်းနောက်ဆုံးရသတင်းတွေကိုမတ်တင်ဂီထားပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။အမေရိကန်သမ္မတဘရက်ကိုဘားမားကမနေ့စနေနေ့ကလက်တင်အမေရိကနဲ့ကာရေဘီယံဒေသတစ်လွှာကလူငယ်ခေါင်းဆောင်တစ်ထောင်ကျော်နဲ့တွေ့ဆုံလာမှာတော့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်ပြီးအဆိုးဆုံးအခြေအနေကိုထင်ကျင်းနဲ့မျှော်လင့်ထားကြဖို့ပြောဆိုခဲ့တာပါ။ပေရူးနိုင်ငံမြို့တော်လီမာမှာပြုလုပ်ခဲ့တဲ့တာဟောပုံစံတွေ့ဆုံပွဲမှာတက်ရောက်လာတဲ့လူငယ်တွေ ကဒီအမေရိကန်သမ္မတအပြောင်းလဲပေါ်စိုးရိမ်မကင်မေးမြန်းချတဲ့မိကွန်းတွေကိုသမ္မတအိုဘားမားဖြေဆူခဲ့တာဖြစ်ပါတယ်။မျှော်လင့်ချက်မထားလို့ရှိရင်အခြေအနေတွေပိုပြီးကောင်းအောင်လုပ်နိုင်မှာမဟုတ်ဘူးလို့သမ္မတအိုဘားမားကပြောပြီးတော့ဒီအကောင်းမြင်ချဖို့လူငယ်တွေကိုတိုက်တွန်းခဲ့တာပါ။ရွေးကောက်ခံသမ္မတတဲ့အပေါ်မှာချက်ချင်းကောက်ချက်မဆွဲဘဲနဲ့အစိုးရအဖွဲ့အစည်းကိုဖွဲ့စည်းဖို့နောက်ဒီဖြည့်ရှင်းရမယ့်အကြောင်းအရာတွေကိုသုံးသပ်ဖို့နဲ့ဘလို့မူဝါဒတွေချမှတ်ဆောင်ရွက်မလဲဆိုတာကိုဆုံးဖြတ်လုပ်ကင်ဖို့အချိန်ပေးကြဖို့လည်းအရေးကြီးတယ်ဆိုပြီးတော့သမ္မတအိုဘားမားကပြောဆိုခဲ့တာပါ။အမေရိကန်သမ္မတနဲ့တခြားကမ္ဘာခေါင်းဆောင်တွေကအာရှပစိဖိတ်စီးပွားရေးဆောင်ရွက်မှုအေးပက်နှစ်ပတ်လည်ညီလာခံကိုတရားဖို့ပြည်သူနိုင်ငံမြို့တော်လီမာကိုရောက်ရှိနေကြတာဖြစ်ပါတယ်။လူငယ်တွေနဲ့တောင်ဟောပုံစံအမေးအဖြေတွေ့ဆုံမှုအပြီးမှာတော့အမေရိကန်သမ္မတအိုဘားမားကတရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့အမေရိကန်သမ္မတအိုဘားမားကအေးပက်ခေါင်းဆောင်တွေနဲ့ထပ်ပြီးတွေ့ဆုံမှာဖြစ်ပြီးတော့ဝါရှင်တန်ကိုမပြောင်းခင်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့လည်းရှိနေပါတယ်။နောက်တနင်္လာနေ့မှာတော့သမ္မတအိုဘားမားကဒီဝါရှင်တန်ကိုရောက်ရှိလာတော့မှာဖြစ်ပါတယ်ရှင်။နောက်ဒီတစ်ချိန်တည်းမှာပဲအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတော့သူ့အစိုးရအဖွဲ့တွင်အရေးပါတဲ့နေရာတွေအတွက်လူတွေရွေးချယ်နေတာမှမနေ့ကတော့ဒီစနေနေ့တုန်းကတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကနဦးကာလတွေတုန်းက Republican Party တွင်သူ့ကိုအပြင်းထန်ဆုံးဝေဖန်ပြောဆိုခဲ့ဘူးတဲ့ Mitt Romney နဲ့တရားဝင်တွေ့ဆုံဆွေးနွေးပါတယ်။ရွေးကောက်ခံသမ္မတထရန့်နဲ့တွေ့ဆုံဆွေးနွေးဖို့အတွက် Mr. Trump ရဲ့ New Jersey ကောက်ကွင်းကိုရောက်ရှိလာသူတွေထဲမှာတော့ပညာရေးဆိုင်ရာတွက်ကြလှုပ်ရှားသူတွေဖြစ်တဲ့Michelle နဲ့ Bestie DeVos နောက်ကာကွယ်ရေးဝန်ကြီးအဖြစ်ထင်ကျေးပေးခံနေရသူတွေတက်ကတဦးဖြစ်တဲ့အငိမ့်စားဗိုလ်ချုပ်ကြီး James Mattie တို့လည်းပါဝင်ပါတယ် Trump National ဂေါက်ကလပ်အပြင်ဘက်ကို Mitt Romney နဲ့အတူထွက်လာတဲ့ Mr. Trump ကအပြင်ဘက်ကဆောင်ဆိုင်နေတဲ့သတင်းထောက်တွေကိုတွေ့ဆုံဆွေးနွေးပွဲကတိတ်ပြီးအောင်မြင်ပါတယ်လို့ပြောဆိုခဲ့တာပါရွေးကောက်ပွဲချိုကာလတုန်းကသမ္မတလောင်း Trump ကိုတီးကျိမှုမရှိသူနောက်လူလိန်တဦးဖြစ်တယ်လို့ပြောဆိုခဲ့တဲ့ Mitt Romney ကလည်းသူတို့နှစ်ဦးအနေနဲ့ကမ္ဘာရေးရာကိစ္စတွေကိုအသေးစိတ်အတွင်းကြကြဆွေးနွေးပြခဲ့တယ်လို့သတင်းထောက်တွေကပြောဆိုပါတယ်။2012ခုနှစ်ရွေးကောက်ပွဲတုန်းကသမ္မတဘရက်ကိုဘားမားကိုရှုံးနိမ့်ခဲ့တဲ့ရော်မနီကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်ခန့်အပ်မယ်ဆိုတဲ့သတင်းတွေမကြာသေးခင်ရပ်ပိုင်းအတွင်းထွက်ပေါ်လာခဲ့ပါတယ်။ဒါ့ပြင်လည်းမနေ့စနေနေ့က Mr. Trump နဲ့ Mr. Romney တို့တွေ့ဆုံမှုအပြီးမှာတော့နိုင်ငံခြားရေးဝန်ကြီးအဖြစ်ဒီဘသူကိုရွေးချယ်မလဲဆိုတဲ့တိကျတဲ့အဖြေတစုံတရာတော့ထွက်လာတာမရှိသေးပါဘူးဒီကနေ့တနင်္ဂနွေနေ့မှာတော့ရွေးကောက်ခံသမ္မတထရန့်နဲ့တွေ့ဆုံဖို့စီစဉ်ထားသူတွေထဲမှာကုံသွဲရေးဝင်ကြီးအဖြစ်အလားအလာရှိနေတဲ့ဂရေဂျာတထေးကြီးဝီလ်ဘတ်ရော့စ်လည်းပါဝင်ပါတယ်ဒီဂရေဂျာတထေးကြီးဝီလ်ဘတ်ရော့စ်ကတော့ဒီဝါလီခလန့်ရတဲ့ကုမ္ပဏီတွေအကြက်တဲဆိုင်နေတဲ့အင်ဂျင်မြေတွေအပေါ်မှာယင်းနှိမ့်ညွန့်မှုတွေကနေဒေါ်လာတန်ထောင်နဲ့ချီပြီးတော့အကျိုးအမြတ်တွေရရှိခဲ့သူဖြစ်ပါတယ်နောက်ထပ်တွေ့ဆုံဖို့စီစဉ်ထားသူတွေထဲမှာတော့ဒီရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးဖြစ်တဲ့ Bridgewater Association ရဲ့အကြီးအကဲစီးပွားရေးလုပ်ငန်းရှင် David McCormick နောက်ဒီ New Jersey အုပ်ချုပ်ရေးမှူး Chris Christie တို့လည်းဒါပါဝင်ပါတယ်ရှင်။ဒီနောက်တစ်ခုကတော့ဒီ American သမ္မတ Barack Obama အနေနဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြီးအကဲကိုယာရုကထုတ်ပြစ်ဖို့ဆိုပြီးတော့ American စစ်တပ်နဲ့ထောက်လန်းရေးထိတ်တန့်အကြီးအကဲတွေကလူလာနေကြတယ်ဆိုပြီးတော့အမေရိကန်သတင်းစာရေးတစ်စောင်ကမနေ့စနေနေ့ကဖော်ပြလိုက်တာပါဒါကတော့သတင်းဥပါအမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီနဲ့အမေရိကန်စစ်တပ်စိုက်ဘာရေးရာကူးကဲမှုဌာနချုပ်တို့ရဲ့အကြီးအကဲရေးတပ်ဗိုလ်ချုပ်ကြီးမိုက်ကယ်ရော့ဂျာစ်ကိုယာရုကဖေရှားပစ်ဖို့ကာကွယ်ဝင်ကြီး Ash Carter နဲ့အမျိုးသားထောက်လန်းရေးအေဂျင်စီရဲ့ညွှန်ကြားမှု James Clapper တို့ကပြီးခဲ့တဲ့လကအစိုးရကိုအဆိုပြုခဲ့ကြတာလို့ဒီဝါရှင်တန်ပို့သတင်းစာကြီးကသတင်းဥအနေနဲ့ဖော်ပြလိုက်တာဖြစ်ပါတယ်။ဘာကြောင့်တောင်းဆိုကြသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အောက်လွှတ်တော်ထောက်လိုင်းရေးဆိုင်ရာအကြီးအကဲကော်မတီရဲ့အကြီးအကဲ Divine News ကတော့သူတို့ရဲ့ပန်ကြားချက်နဲ့ပတ်သက်ပြီးတော့ဒီလွှတ်တော်ကော်မတီရှင်းမှောက်မှာဒီနှစ်မကုန်ခင်လာရောက်ထွက်ဆိုကြဖို့ဆင့်ခေါ်ထားပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကမိုက်ကယ်ရော့ဂျာစ်ကိုသူအစိုးရအဖွဲ့တွင်မှထောက်လိုင်းရေးဆိုင်ရာတာဝန်ပေးဖို့အတွက်စဉ်းစားနေပြီးတော့ပြီးခဲ့တဲ့ကြာသပတေးနေ့ကပဲတွေ့ဆုံခဲ့ပါတယ်။အမေရိကန်အစိုးရကယာရုကဖယ်ရှားဖို့စဉ်းစားထားနိုင်ချေရှိတဲ့အချိန်မှာပဲအမျိုးသားလုံခြုံရေးဆိုင်ရာအကြီးအကဲကိုရွေးကောက်ခံသမ္မတကခေါ်ယူတွေ့ဆုံတယ်ဆိုတဲ့ကိစ္စကဒါအစိုးရအဖွဲ့တွင်တော့တိတ်ကိုအံ့အားသင့်စရာဖြစ်ခဲ့ရပါတယ်ရှင်။
သတင်းတွေကိုကြင်ညာပေးခဲ့တဲ့အတွက်မတ်တင်ကြီးထိုက်ကျေးဇူးပါရှင်။ဒီအခုတော့ဆက်ပြီးထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဂျပန်နိုင်ငံမှာနှစ်စဉ်ကျင်းပမယ်ဖြစ်တဲ့ဝိုင်းရေစိန်ပြီးတော့ဘွန်ဂျိုလေးနူဘိုဝိုင်းကိုဝိုင်းဖွဲ့သုံးတောက်ကြပါရစေ။နိုဝင်ဘာလ18ရက်နေ့ဟာဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်နေ့ဖြစ်တဲ့အတွက်ကမ္ဘာစံချိန်တချို့ကိုဒီမက်ခင်ဖြူထွေးနဲ့ကိုငင်းညံတို့ကထူးခြားစံပြသတင်းများအစီအစဉ်မှာတင်ဆက်ပေးထားပါရစေ။
ပြည်သင်းနိုင်ငံဘွန်ဂျိုလီဒေသအတွက်ဘွန်ဂျိုလီနူဘဝိုင်မြူအစာဝိုင်ပလင်းတွေကိုနှစ်စဉ်နိုဝင်ဘာလရဲ့တတိယပတ်ကြာတာရီနေ့တိုင်းမှာကဘာတဝမ်းဆိုင်တွေစီကိုအမိအယောက်ပို့ပြီးရောင်းချတာကြောင့်ဝိုင်ရဲ့နှစ်သက်တဲ့သူတို့ကဒီဝိုင်ပလင်းတွေကိုအရင်ဆုံးလက်ဦးမှုယူဝယ်ထားနိုင်ဖို့ကြိုးစားကြလေးရှိပါတယ်ဂျပန်နိုင်ငံကဝိုင်ရဲ့ခြိုက်သူတွေကတော့နှစ်စဉ်ဈေးကွက်ထဲကိုပထမဆုံးရောက်လာတဲ့ဘွန်ဂျိုလီနူဘဝိုင်တွေကိုဝိုင်ဖွဲ့တောက်ပွဲကျင်းပလာကြတာအခုဆိုရင်ဆက်တကြိမ်ရှိသွားပါပြီတိုချိုမြို့အနောက်ကျောင်းပိုင်းကဟာခိုနီဆိုတဲ့ရေပူစမ်းအပန်းဖြေမြို့လေးမှာနိုဝင်ဘာလ18ရက်နေ့ကဒီပွဲတော်ကိုကျင်းပကြတာမှာဘွန်ဂျိုလီနူဘိုဝိုင်တွေကိုတောက်ကြုံနဲ့မကဝိုင်ထဲမှာစိန်ပြီးတော့တောင်မှဝိုင်တောက်ပွဲကိုဆင်နွှဲကြပါတယ်။အဲ့ဒီအတွက်တစ်ယောက်ကိုဒေါ်လာ28ဒေါ်လာနောက်ကျသင့်ပြီးတော့ဝိုင်ကိုကြိုက်တဲ့လောက်တောက်လို့ရပါတယ်။ဘွန်ဂျိုလီနူဘိုဝိုင်ရဲ့ထူးခြားချက်ကဝိုင်ကိုချက်ပြီးရင်တခြားဝိုင်တွေလိုနှစ်ချို့အောင်သိမ့်မထားပဲသတင်းသံအနေနဲ့အထွေမှာကိုဈေးကွက်ထဲရောက်အောင်တင်ပို့ရောင်းချတာဖြစ်ပါရဲ့ရှင
်ဒွေမာလာ18ရက်နေ့ဟာဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းနေ့ဖြစ်ပြီးတော့2016ခုနှစ်အတွက်စံချိန်မှတ်တမ်းဝင်သွားတဲ့အကြောင်းအရာတချို့ကိုပြောပြပါမယ်ဗြိတိန်နိုင်ငံကဆိုင်မွန်ဘယ်ရီကကမ္ဘာအမြင့်ဆုံးဘန်ဂီကျိုးနဲ့ခုံပြီးတော့အောက်မှာရှိတဲ့လက်ဖေးကွက်ထဲဘစ်စကစ်မုတ်တို့စားတဲ့ကိစ္စမှာအမြင့်ပေ 83.41 မီတာကနေခုံပြီးတော့ဆန်ချိန်သစ်တင်လိုက်ပါတယ်။လင်းရင်ပေါ်ကအပျော်ခုံချပြီးတော့လေထဲမှာမျက်လှည့်အများဆုံးပြနိုင်သူအဖြစ်ဗြိတိန်နိုင်ငံကမာတင်ရီးစ်ကဆန်ချိန်တင်သွားပါတယ်။မျက်လှည့်ပေါင်း11မျိုးကိုလေထဲမှာလုပ်ပြခဲ့တာပါ။ဂျပန်နိုင်ငံကအာယူမီဆာကာမာကီဦးဆောင်တဲ့ဂျိုးခုံအသင်းကတော့စက္ကန့်30အတွင်းမှာအချိန်အများဆုံးခုံနိုင်သူအဖြစ်မှတ်တမ်းဝင်သွားပါတယ်။ခြေတော့ဘလောက်မြန်ချောင်းကိုကျိုးနှစ်ချောင်းနဲ့အချိန်ပေါင်း129ချိန်ခုံပြသွားတာပါကမ္ဘာကွင်းအများဆုံးထည့်နိုင်တဲ့ချက်တူရေဖြစ်အမေရိကန်ပြည်ထောင်စုကစကစ်ပါဆိုတဲ့ချက်တူရေလေးကစံချိန်တင်သွားပါတယ်တစ်မိနစ်အတွင်းမှာကွင်းပေါင်း19ကွင်းကိုဒုတ်ချောင်းနဲ့ကိုထည့်ပြခဲ့တာပါကမ္ဘာအသေးဆုံးဇုံတွဲအဖြစ်မှတ်တမ်းဝင်သွားသူတွေကတော့ဘရာဇီးနိုင်ငံကပေါ်လိုဆေဗာဘာရိုစ်နဲ့ကက်တီစီယာဟိုရှိနိုတို့ဖြစ်ပါတယ်သူတို့ဟာတစ်ယောက်ကိုအရက်3ပေလောက်ပဲမြင့်ပြီးတော့2ယောက်ပေါင်းမှာအရက်6ပေနီးပါးပြည်တာပါခင်ဗျာ
တရုတ်နိုင်ငံအရှေ့ပိုင်းကျန်းရှိစီနယ်မှာတော့မြောက်ကလေးတစ်ကောင်ဟာစိတ်အုပ်ထဲရောထွေးရောက်နေတာကိုတွေ့ရပါတယ်ဒီမြောက်ကလေးဟာစိတ်တစ်ကောင်ရဲ့လေကုန်းနားမှာကပ်ပြီးတော့လိုက်နေခဲ့တာပါစိတ်ချောင်းသားကျွန်ရှူကသူတွေ့တာ5ရက်လောက်ရှိပြီဖြစ်တဲ့အကြောင်းနဲ့လူဝမြင်မြောက်ကဟိုဘက်ပြေးလိုက်ဒီဘက်ပြေးလိုက်နဲ့ကြောက်နေတက်ပြီးစိတ်ရဲ့ကုတ်ပေါ်မှာပဲစိတ်ချလက်ချတွေ့ကက်နေတဲ့အကြောင်းပြောပါရစေ။တရုတ်နိုင်ငံရဲ့တဘာဝသားရဲ့တရိတ်ဆန်ထိမ့်သိမ်းဆောက်ရှောက်ရေးဌာနကတော့ဒီမြောက်ကလေးကိုကာကွယ်ထိမ့်သိမ်းဖို့နဲ့ဒေသဆိုင်ရာတရိတ်ဆန်ရုံကိုလွှဲပြောင်းပေးဖို့စီစဉ်နေပါတယ်ရှင
်။ဗြိတိန်နိုင်ငံကကျောင်းသားတယောက်ကတော့ကမ္ဘာပထမဦးဆုံးဆက်ရုပ်ရှင်တွေကိုတီထွင်လိုက်ပါတယ်။စတန်ဖို့ဒ်တက္ကသိုလ်ကဒုတိယနှစ်ကျောင်းသားဂျိုရှွာဘရောက်ဒါဖြစ်ပြီးတော့ဘောဂဗီရာနဲ့ကွန်ပျူတာနည်းပညာရက်တွေကိုစီးပူနေတာပါသူတီထွင်တဲ့ရွှေနေဆက်ရုပ်ကဥပဒေရေးရာနဲ့ပတ်သက်တဲ့အကြံဉာဏ်တွေကိုပေးမှဖြစ်ပြီးတော့မော်တော်ယာဉ်စီးကမ်းနဲ့ဆိုင်တဲ့ဒဏ်ကြေးလက်မှတ်တွေကိုရင်ဆိုင်ရာမှာအဓိကအသုံးပြုဖို့ဖြစ်ပါတယ်အသုံးပြုသူရဲ့အချက်အလက်တွေကိုမေးမြန်းပြီးတော့ဒဏ်ကြေးအတွက်အယူခံဝင်ဖို့ရှောက်ထားနိုင်အောင်ဥပဒေအကြောင်းအရရှောက်လဲချက်စာသားရေးသားပေးတာဖြစ်ပါတယ်နောက်ပြီးတော့ပါကင်ရင်ရနာမှုစီးကမ်းကိုချိုးဖောက်တဲ့ဒဏ်ကြေးလက်မှတ်တွေအတွက်လည်းလိုအပ်ရင်ဒဏ်ရိုက်ခံရတဲ့နေရာကဆိုင်းပုံနဲ့လမ်းညွန်အမှတ်သားတွေကို Google မြေပုံကနေဓာတ်ပုံကိုတက်တေအဖြစ်ထုတ်ပေးနိုင်ပါတယ
်မခင်ဖြူဖြူနဲ့ကိုငိမ့်ညံတို့စီစဉ်တင်ဆက်ပေးခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်အပြည့်အစုံကိုတော့မနေ့ဖြန်တနင်္လာနေ့မနေ့ခင်းမှာအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်းကနေ2016ခုနှစ်နိုဝင်ဘာလ20ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်နာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာရေးလာတဲ့အမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြပေးမှာပါ။သောရရှင်နေမြစ်တာဒေလက်ဆောင်ပေးပို့တဲ့မြန်မာသတင်းလေးတစ်ပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်အဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ VOA Facebook စာမျက်နှာမှာရေးလာတဲ့သောရရှင်စကိုင်းတိုင်းတက်လွင်ကပါဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးစီမှာလေ။သူက VOA Facebook စာမျက်နှာကိုအမြဲတမ်းအားပေးသူပါတဲ့ VOA ကတင်ဆက်ပေးတဲ့ထူးခြားထွေလာသတင်းတွေမြန်မာနိုင်ငံသတင်းတွေကိုလည်းပို့ပြီးတော့ထုတ်လွှင့်ပေးစီခြင်းပါတယ် VOA အတန်လွင့်ဌာနကိုအထူးကျေးဇူးတင်ကြောင်းလည်းပြောခြင်းပါတယ် VOA 1.2 1.3 သားတွေရှင်လန်းချမ်းမြေ့ကြပါစေဆိုပြီးတော့စကိုင်းတိုင်းတက်လွင်ကသောရရှင်မိုးထက်အခါစာရေးလာပါတယ်ရှင် VOA အစီအစဉ်တွေကိုအားပေးတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော် VOA Facebook စာမျက်နှာပေါ်မှာပဲနောက်ထပ်ရေးလာတဲ့သောရရှင်ကတော့ရန်ကုန်ရွှေပြည်သားကအရှင်ဆန်ဒီမှာဖြစ်ပါတယ်ဒီသောရရှင်ဖုံဖုံက
အခုချိန်ထိ VOA အားပေးနေစေအကြိုက်ဆုံးကနိုင်ငံရေးဝေဖန်ချက်ရေဒီယိုခေတ်ကအဘကျေးဇူးကြောင့်ဘယ်တော့မှမကုန်နိုင်နှက်သုံးနိုင်ဖို့ဥွန်သုံးတတ်ဖို့ဤပညာတတ်ဖို့လိုတယ်အဘခေတ်ပညာရေးနှိမ့်ချထားတော့ဥွန်သုံးတတ်သူအနည်းငယ်ပဲရှိနှက်ကမြန်မာမှာဈေးကြီးနေစေအကောင့်ကမိုတက်တလောက်တောင်ကြာကြာမခံဆန်ကကောင်လေးအာကိုတော့ကိုပြန်မေးရှုပ်ပါတယ်ထုံတာအတိုင်း 3V တက်ခဲရေဒီယိုပဲစိတ်ချရပါတယ်ဝိုင်းတော်သားအားလုံးကြမ်းချမ်းသာကြပါစေ
ဤပညာတွေဘလောက်ပဲတိုးတက်တိုးတက်နောက်ဆုံးတော့တက်ခဲနဲ့ရေဒီယိုလေးကစိတ်ချရဆုံးပါဆိုပြီးတော့ဒီသောရရှင်ဖုံဖုံရေးလာတာပါဟုတ်ကဲ့ပါရှင်ဘယ်နည်းနဲ့ပဲ VOA အစီအစဉ်တွေကိုနားထောင်ထောင်ဒါမှမဟုတ်လေရုပ်မြင်သံကြားကပဲကြည့်ကြည့် Facebook ကပဲကြည့်ကြည့် VOA အစီအစဉ်တွေကိုဖတ်ရှုနားဆင်အားပေးတဲ့သောရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်ကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတပုတ်ပေါ်မှာသောရရှင်နေတုံ့ပြန်ရေးသားလာကြတဲ့စာရီထဲမှာစာတစောင်ကိုပြန်ကြားပေးကြပါမယ်နော်။ဒါကတော့ဒီအော်တိုဘာလအလကုန်ပိုင်းလောက်တုန်းကကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။ဒီသတင်းကတော့ဒီနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးမှာခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပါဝင်ခွင့်ပြုမှာဖြစ်ပြီးတော့သူတို့အနေနဲ့မှန်မှန်ကန်ကန်ဖျောက်ဖျောက်မမတ်အသုံခွန်ဆိုင်ပါဝင်လှုပ်ဆောင်မှုလို့ရတယ်ဆိုပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်အောင်ဆန်းစုကြည်ပြောကြားသွားတဲ့သတင်းနဲ့ပတ်သက်ပါတယ်။တရကောင်းကသရရှင်အောင်ကံမြင့်သူရဲ့ထင်မြင်ယူဆချက်ကိုအခုလိုမျိုးပြန်ပြီးတော့တုံ့ပြန်ရေးလာပါတယ်
။မင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာ။အမေစုရဲ့စေတနာကိုအထူးပဲလေးစားပါတယ်။ဒါပေမဲ့အမေစုရဲ့စေတနာနဲ့ခရိုနီတွေအတွက်ထိုက်တန်ရလာဆိုတာကိုကျွန်တော်မြန်မာပြည်သူများအတွက်စောင့်ကြည့်ရမယ်အခြေအနေပါ။ဒီနေရာကပဲအမေစုကိုမေတ္တာရက်ခံခြင်းမနဲ့အမျိုးသားရင်ကြားစေဆိုပြီးတော့လူတိုင်းနဲ့ရာရာတိုင်းအပေါ်မှာယုံကြည်မှုမလွန်ကဲဖို့အရေးတကြီးသတိထားစေခြင်းမနဲ့ခရိုနီတွေရဲ့နှစ်ပေါင်းများစွာကုကျိုးရှာမျက်ထုတ်မှုစနစ်ဆိုးရွားကိုဖျောက်ဖျက်လိုခြင်းလို့စေတနာနဲ့အမေစုရဲ့ကံလန်းချက်ကိုပြည်သူတယောက်အနေနဲ့သဘောပေါက်ပါတယ်။ဒါပေမဲ့လည်းပြည်သူတွေအနေနဲ့ခရိုနီတွေပေါ်မယုံဆဲချက်ယုံတဲ့ချက်နဲ့စိုးရိမ်မကင်းဖြစ်မိပါကြောင်းပြည်သူတယောက်အနေနဲ့တင်ပြလိုက်ရပါတယ်။ VOA ဝိုင်းတော်သားများကြားမတော်မူကြပါစေ
။ဒါကတော့မြန်မာနိုင်ငံမှာမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ခရိုနီတွေလည်းပါဝင်ရမယ်ဆိုတော့ဒေါက်တာဆန်းစုကြည်ရဲ့ပြောကြားချက်နဲ့ပတ်သက်ပြီးတော့တရားကောင်းကပြည်တော်ရရှိအောင်ကံမြင့်သူရဲ့ထင်မြင်ယူဆချက်ကိုပြန်ပြီးတုံ့ပြန်လာတာဖြစ်ပါတယ်ရှင်။နောက်ထပ်တော်ရရှိလင်းလင်းဖီယိုနဲ့ပတ်သက်ပြီးရေးလာတာမှာတော့
သတင်းကိုသတင်းလိုတင်ပြတတ်တယ်။သတင်းတင်ပြပုံကလည်းတယောက်ယောက်ကိုသိစေခြင်းလို့စေတနာထားပြီးပြောပြတဲ့ပုံစံမျိုးဖြစ်လို့ကြိုက်တယ်။ဗလိုက်မှုလည်းမတွေ့ရဘူး။ဒါကြောင့်15နှစ်ကြာတဲ့တိုင်အောင်ဒီနေ့အထိရမပြတ်နားထောင်ပြစ်ပါတယ်
။သတင်းတင်ပြပုံကိုကြိုက်ပါတယ်ဆိုရရေးလာတဲ့လင်းလင်းကျေးဇူးတင်ပါတယ်။ မြန်မာနိုင်ငံရနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်း VOA ကလက်ခံရရှိပါတယ်နော်။အဲ့ဒီထက်ကအစာတစ်စုံကတော့ခင်းနှင်းဖြိုးဆိုတဲ့သွားရှင်ရေးလာတာပါ။သူကတော့အစာဆိုပေမဲ့လည်းကြပြားလေးတစ်ပုတ်ရေးဆက်ပြီးတော့အခုလိုပို့လာတာဖြစ်ပါတယ်
။ဘဲလန်းကပဲတွားတွားပန်းနိုင်ရောက်ဖို့အရေးကြီးတယ်။ဘဲလီပဲလော်လော်ပင်လေကြော်ဖို့ကအဓိက။ဘဲကြောက်တောင်ဘလောက်ပဲမြင့်မြင့်တနည်းမှတဲဝင်ဖြစ်ရတာကြီးပါပဲ။တင်ဒီမြန်မာနိုင်ငံသားတိုင်းပြည်ကိုချစ်တဲ့စိတ်တင့်သွေးထဲမှာရှိနေတယ်။မြင့်မြတ်သောလူသားတင်ဤတတ္တိစွမ်းပကား။ဘာတာဝင်ပဲရရဘေးနေရာပဲကြကြစေတနာနဲ့သာပါဝင်ကြပါ။တို့ဘိုးဘွားမြေယာတို့အားလုံးပိုင်အားလုံးနိုင်စီဖို့ကမ္ဘာအစင်းရဲဆုံး LDC စီးရင်ဝင်နိုင်ငံကြီးကိုပြန်လည်တိုးတက်ဖို့အမေစုနဲ့အတူခြိတက်ကြပါစို့
။ကမ္ဘာအစင်းရဲဆုံးနိုင်ငံစီးရင်ကနေပြီးတော့နိုင်ငံတော်ပြန်လည်တိုးတက်ဖို့အတွက်အမေစုနဲ့အတူအားလုံးဝိုင်းဝန်းလှုပ်ဆောင်ကြပါစို့ဆိုပြီးဒီသောရရှင်ခင်းနှင်းမျိုးကြပြားလေးတစ်ပုတ်ဆက်ပြီးတော့ပို့လာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်ရှင်။Billboard Top 100ထဲကသချင်းလေးတစ်ပုတ်နဲ့သောရရှင်တွေကိုဖျော်ဖြေပေးဦးမှာဖြစ်ပါတယ်နော်။သချင်းနာမည်က Side to Side ဖြစ်ပြီးတော့ American အဆိုတော်ကောင်မလေး Ariana Grande က Rapper Nicki Minaj နဲ့တွဲဖက်ပြီးတော့တည်ဆူထားတာဖြစ်ပါတယ်။Ariana Grande ရဲ့တတိယမြောက် Studio Debut Dangerous Woman အတွက်ဒီသချင်းထွက်တာဖြစ်ပြီးတော့ဩဂုတ်လ30ရက်နေ့မှာစတင်ပြီးတော့ဖြန့်ချိခဲ့တာပါ။ Reggae Pop ဂီတသချင်းတစ်ပုတ်ဖြစ်ပါတယ်။နံပါတ်အမြင့်ဆုံးဖြစ်တဲ့အခုဒီသချင်းက Billboard Hot 100အစီအမံနံပါတ်6 UK တစ်ပုတ်ထဲဒီသချင်း Single အကောင်းဆုံးစီးရင်မှာတော့နံပါတ်4ချိန်ထားပါတယ်။ Australia နိုင်ငံမှာအကောင်းဆုံးတင်းနံပါတ်3 New Zealand မှာနံပါတ်2အသီးသီးချိန်ထားပါတယ်။ဒီသချင်းကို Ariana Grande နဲ့ Nicki Minaj တို့တွဲဖက်ပြီးတော့2016 MTV ဂီတဗီဒီယိုဆုချင်းမြင့်ပွဲမှာလည်းဖျော်ဖြေခဲ့ပါတယ်။2016 AMA ဆုပေးပွဲမှာလည်းဒီသချင်းနဲ့ပဲသူတို့ဖျော်ဖြေခဲ့ကြတာဖြစ်ပါတယ်။ Ariana Grande နဲ့ Nicki Minaj တွဲဖက်သည်ဆိုထားတဲ့ Side to Side ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်ရှင်။ Ariana Benel Day Nicki Minaj Come boy got me walking side to side.I'm talking to you. See you standing over there with your body. Feeling like I wanna rock with your body. And we don't gotta think about nothing. I'm coming at you. Cause I know you got a bad reputation. Doesn't matter cause you give me temptation. And we don't gotta think about nothing. These friends keep talking way too much.Ariana Grande နဲ့ Nicki Minaj တို့တွဲဖက်သည်ဆုထားတဲ့ Side to Side ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့သောရရှင်ရဲ့စိတ်ကြိုက်မြန်မာသချင်းလေးတစ်ပုတ်နဲ့မြေတားတေးလက်ဆောင်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ရှင်။ပထမဦးဆုံးမကွေးမြို့ကအားကစားသမားများဆိုပြီးတော့သောရရှင်စာရေးပြီးတော့သူရင်ဖွင့်လာတဲ့အကြောင်းလေးတစ်ခုကိုတင်ပြပေးခြင်းပါတယ်။ဒီသောရရှင်ကအားကစားကွင်းမြေပေါ်ကအစိတ်ရှိုးများလို့ခေါင်းစဉ်တက်ပြီးတော့သူရဲ့မကျေနပ်ချက်ကိုအခုလိုမျိုးရင်ဖွင့်လာပါတယ်
။ကျွန်တော်မကွေးမြို့လေကောင်မှာခရိုင်ဘောလုံးကွင်းရှိပါတယ်။ဒီကွင်းကိုအဆင့်မြင့်ပြုပြင်ဖို့နိုင်ငံတော်အားကစားဝန်ကြီးဌာနကနေနှစ်စဉ်သိန်းထောင်ချီးပြီးတော့ငွေတွေချပေးထားပေမဲ့ ထင်သာမြင်သာဖြစ်အောင်ဘာတစ်ခုမှပြုပြင်တာမရှိတဲ့အပြင်ဒီအခုအစိုးရတဲ့လက်ထက်မှာလည်းပဲဒီမကြာခဏဒီကွင်းမြေပေါ်မှာ stage show တွေကျင်းပနေပါတယ်ကျွန်တော်တို့အားကစားသမားတွေဘောလုံးကွင်းရှိပြီးတော့ကစားခွင့်မရကြပါဘူး stage show မလုပ်ခင်တရက်နှစ်ရက်ကနေစပြီးတော့ကွင်းမြေပေါ်မှာဆောက်လုပ်ရေးပစ္စည်းတွေတန်တဲ့တန်ချောင်းတွေတင်ထားတဲ့ဒီ7ဘိန်း12ဘိန်းကားတွေဟာဝင်ထွက်နေတာကြောင့်ကွင်းမြေလည်းပျက်စီးရပါတယ် stage show ပြီးပြန်တော့လည်းတရက်နှစ်ရက်ဝင်ထွက်ပြီးတော့တည်ယူကြပြန်ပါတယ်ဒါအပြင်ကွင်းမြေပေါ်မှာအမိုက်တွေအညစ်အကြေးတွေတန်တိုတန်စတွေပြင်းတို့ပြင်းစတွေနောက်ဒီတောက်စားမှုရထားတဲ့ဘူးကွန်ပလင်းကွန်နဲ့ပလင်းခွဲစတွေကြောင့်အားကစားသမားတွေမှာမကြာခဏလည်းထိခိုက်ဒဏ်ရာရပါတယ်ဒီလိုကိစ္စတွေဟာအာဏာပိုင်တွေနဲ့စီးပွားရေးသမားတွေပျော်ပွဲရှင်ပွဲဗန်းပြပြီးတော့ကိုကျိုးရှာနေကြတာကိုလည်းမကွေးမြို့တစ်မြို့လုံးကသိပါတယ်အခုဒီအစိုးရတဲ့လက်ထက်မှာအရေးယူမှုအားနည်းနေတာကိုအခွင့်ကောင်းယူပြီးတော့ကိုကျိုးရှာနေတဲ့ဝန်ထမ်းတွေအပေါ်အချိန်မီအရေးယူဆောင်ရွက်တင်ကြောင်း VOA ကနေတဆင့်သက်ဆိုင်ရာတွေသိအောင်အခုလိုစာရေးသားတင်ပြလိုက်ပါတယ
်အားကစားအခွင့်မှာအားကစားမလုပ်ရဘဲနဲ့ပျော်ပွဲရှင်ပွဲတွေလုပ်နေပါတယ်ဆိုပြီးတော့ဒီသောရရှင်မကြည်မနဲ့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။ဒါမို့ဒီမှာစဉ်းစားမိတာကဒီလိုပျော်ပွဲရှင်ပွဲတွေမျိုးကိုလာပြီးတော့ကျင်းပပေးပါဆိုပြီးတော့စောင့်နေတဲ့သူတွေရဲ့သဘောထားကတော့ဒါနဲ့ဆန့်ကျင်မဲ့ဖြစ်မဲ့ထင်ပါတယ်။ဒါမို့အရေးကြီးတာကဒီလိုပျော်ပွဲရှင်ပွဲတွေကျင်းပပြီးသွားရင်လည်းအမိုက်တရက်တွေကတော့တေချာပြန်ပြီးတော့ရှင်းလင်းရမှာဖြစ်ပါတယ်။ကျမရေးအတွက်ကဘေးကင်းလုံခြုံမှုအတွေ့ရောနောက်ပြကုဏရောင်းအလုံးအားကစားလုပ်ချင်တဲ့သူတွေအတွက်ပါအလုံးအဖက်ဖက်ကထိခိုက်ရတာဖြစ်ပါတယ်နော်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှာတင်ရက်ချင်ပါတယ်။တည်တောင်းလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်။ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြေတားတီးလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ကိုတော့ဒေးတောင်းလာတဲ့သောရရှင်လေးကိုမြမတချင်းလေးတစ်ပုံနဲ့မြစ်တာဒေးလက်ဆောင်ပေးခြင်းပါတယ်။မုံရွာမျိုးကအမိုးထက်အာကာကယန်းဒီရဲဝေးကမိဘအညီကိုမောင်နှမတွေမိတ်ဆွေတငယ်ချင်းတွေနဲ့ချစ်သူအတွဲဆိုပြီးတော့မြစ်တာဒေးလက်ဆောင်တစ်ပုံ VOE ကနေပြီးတော့မြစ်တာဒေးလက်ဆောင်တစ်ပုံတောင်းလာပါတယ်။နင်းနီခင်းစောတဲ့91တို့တည်ဆူထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တချင်းလေးမြစ်တာဒေးလက်ဆောင်ဖြစ်နဲ့ထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ပါရှင်။ဒီတော့ဒီတစ်ပတ်တော့ဒီတချင်းလေးနဲ့ပဲဖြောပြပေးခြင်းပါတယ်နော်။နင်းနီခင်းစောနဲ့91တည်ဆူထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တချင်းလေးကိုအခုတေးတောင်းထားတဲ့သောရရှင်တွေရော VOA တစ်ချစ်သောရရှင်အားလုံးရောလက်ချိုက်ခံစားနိုင်တယ်လို့ညွှန်လင်းပါတယ်။နားဆင်ကြပါဦးရှင်။နန်းနာနာကောင်းကောင်းနဲ့သူဆိုရင်ငါကခုကဆောတဲ့လူနေကြည့်နေအပြုံးဘတော်မှငါမရိုးခဲ့ဘူးနေမဲ့ငါရဲ့ချစ်တွေအလုံးစုပုံပြီးရိုက်ချိုးခဲ့သူရင်ဘဲနောက်ဘဲကြောက်ပြီးကြောက်စီဆက်ပြီးကြိုးတဲ့သူနေခဲသမျှရွှေသမျှအကွက်တွေလည်းငါမသိရကကြီးမအားချီဆုံးအောင်တီးတော့မှနာကြီးရနေလို့တော့ချောင်းရတွေသားငါတို့ချကစီချာငါဘွားတဲ့ခုဝင်ကြီးမင်းဆိုတာပါပြီသားငါမသိပါမျက်ရည်ကသူ့အလိုလိုချလာတယ်သူတစ်ပါးစိတ်ချမ်းသာတော့ကုသိုလ်ပို့ရပါတယ်မျက်နှာကကလေးလိုနဲ့နောက်ကြောကိုကြားချောင်းငါကိုချစ်တဲ့ပြောတကယ်တမ်းတော့ချလိုက်ရောအဖေကြောင့်အမေကြောင့်ဘာကြောင့်ညာကြောင့်အမျိုးမျိုးနဲ့ချစ်ဝတ်ထူတဲ့ကစကားတွေငါ့ကိုလာပြီးစေမထုံနဲ့ဒီကဘာမှနေရှိတော့ဘူးဆိုတဲ့စိတ်နဲ့နေကြည့်ခိုင်းနဲ့ဒီကဘာမှနေရှိတော့ရင်ရှေ့ရက်နဲ့ငါသေးပြီးပါ့မယ်ဒီနေ့ကတော့91နဲ့တွဲဖက်တည်ဆူထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တချင်လေးနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဖိတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
အရင်ကငါကိုငါဒီဇလန်ရဲ့မင်းသားချင်ဘူးရဲ့မင်းပေးတဲ့ယူအရာနဲ့မင်းစကားတွေယူခဲ့ငါချက်တစ်ခုကိုတစ်ဖက်စီတက်ရင်ချင်းသားဆင်ဘူးရဲ့မတော်လျောက်ရဲ့နာကအရှင်းသားမြင်ဘူးရဲ့မစင်းသားချင်ဘူးတကယ်ငါပြေနောက်တယောက်သူရန်ချမယ်နေကြောင်းနဲ့ကြာရလုံးလုံးငါရဲ့နာရဲ့ဘလူးပြန်သွားတယ် Facebook ကောင်ဖွင့်တယ်တလောကလုံးနဲ့ကျူရလာပဲတက်ရမှုတိုင်းမှာသာတန်ပြန်တက်ရမယ်ဆိုယူချက်မှားတယ်တွေ့ပြီးတော့မိုးလေကြာနောက်ဆုံးကြမှာစောင်းဝင်တယ်လို့
မရေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါရှင်စိန်ခေါ်မှုအစ်စ်တွေနဲ့ရင်ဆိုင်နေရတဲ့မြမတက်မတော်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့နိုဝင်ဘာ16ရက်နေ့ကအစိုးရဟာနိုင်ငံတော်အတိုင်ပင်ခံရုပ်သတင်းထုတ်ပြန်ရေးကော်မတီတရက်ကိုဖွဲ့စည်းခဲ့ပါတယ်နိုင်ငံတော်သမ္မတရုံးရဲ့အဲ့ဒီကော်မတီဖွဲ့စည်းကြောင်းသတင်းထုတ်ပြန်ချက်ထဲမှာရခိုင်ပြည်နယ်အတွင်းဖြစ်စဉ်များနဲ့ဆက်လျင်း၍အချိန်နှင့်တပြေးညီသတင်းထုတ်ပြန်ခြင်းများဆောင်ရွက်နိုင်ရန်အတွက်ဆိုပြီးဖော်ပြထားပါတယ်ကော်မတီဥက္ကဋ္ဌအဖြစ်နိုင်ငံတော်အတိုင်ပင်ခံရုံးဒုဝန်ကြီးဦးခင်မောင်တင်ကဆောင်ရွက်ပြီးအတွင်းရေးမှူးအဖြစ်နိုင်ငံတော်သမ္မတရုံးဒုညွန်ချုပ်ဦးစော်ထေးကိုတာဝန်ပေးထားပါတယ်အဖွဲ့ဝင်တွေအဖြစ်ကာကွယ်ရေးနိုင်ငံခြားရေးပြည်ထောင်ရေးနဲ့ပြည်ချရေးဝန်ကြီးဌာနကတာဝန်ရှိသူတွေဆောင်ရွက်ကြပါတယ်ကော်မတီဖွဲ့စည်းပြီးပြီးချင်းနောက်နေ့ကစရခိုင်ပြည်နယ်မောင်တော်ဘက်ကသတင်းတွေကိုအဆက်မပြတ်ထုတ်ပြန်ပေးနေတာတွေ့ရပါတယ်ဒီတော့အတွင်းသတင်းထုတ်ပြန်ရေးကော်မတီတွင်းရေးမှူးတာဝန်ယူထားသူဦးစောထေးကလည်းသူ့ရဲ့ Facebook အင်တာနက်လူမှုကွန်ရက်ဆာမျက်နှာမှာမောင်တော်နောက်ဆုံးအခြေအနေခေါင်းစဉ်နဲ့အတွေးအမြင်စာစုတစ်ခုရေးပါတယ်ထူးခြားတာတစ်ခုကတော့သူ့ဖော်ပြချက်ထဲမှာတပ်မတော်ဟာရခိုင်ပြည်နယ်မောင်တော်ပြဿနာမှာစိန်ခေါ်မှုအစ်စ်တရရင်ဆိုင်နေရပြီဆိုတာပါပဲလက်ရှိမောင်တော်ပြဿနာဘယ်အခြေအနေရောက်နေသလဲတပ်မတော်အနေနဲ့တကယ်ပဲစိန်ခေါ်မှုအစ်စ်တရရင်ဆိုင်နေရပြီလားဆိုတာလေးလာသုံးသပ်ကြည့်ကြရအောင်ပ
ါရခိုင်ပြည်နယ်မောင်တော်ဘက်ကပြဿနာကိုအချင်းလောက်ပြန်ပြောရမယ်ဆိုရင်ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ရဲကင်းစခန်း3ခုကိုတပြိုင်နက်တည်းအကြမ်းဖက်တိုက်ခိုက်ခံရတာကစပါတယ်ဖြစ်စဉ်အတွင်းရဲတပ်ဖွဲ့ဝင်တချို့ကြာဆုံးခဲ့တယ်လို့ကင်းစခန်းကလက်နက်ငယ်တချို့လည်းဆုံရှုံခဲ့ပါတယ်အဲ့ဒီနောက်ပိုင်းအကြမ်းဖက်သမားတွေကိုခြေမုံးဖို့ဖော်ထုတ်ဖမ်းဆီးဖို့ဆုံးရှုံးသွားတဲ့လက်နက်တွေပြန်ရဖို့တပ်မတော်ကဦးဆောင်ပြီးစစ်စင်ရေးတရက်ဆင်နွှဲရပါတော့တယ်တပ်မတော်နဲ့ရဲတပ်ဖွဲ့ဦးဆောင်တဲ့စစ်စင်ရေးဆင်နွှဲပြီးကာလတစ်ခုအရောက်မှာပြည်ထရေးတာဝန်ရှိသူတယောက်ကအကြမ်းဖက်သမားတချို့ကိုနှိမ်နှင်းနိုင်ခဲ့ပြီးလက်နက်တချို့လည်းပြန်ရပြီးအကျန်းဖက်သမားတွေလက်ထဲရှိနေတဲ့လက်နက်ငယ်တွေဆိုတာဟာလေတိတ်ပြီးအသုံးပြုလို့ရတာမရှိတဲ့အတွက်စိုးရိမ်စရာမလိုဘူး။ဒါကြောင့်အကျန်းဖက်မှုဖြစ်ပွားတဲ့ကာလကနေရက်စွန့်ခွာသွားခဲ့တဲ့ဒေသခံတိုင်းရင်းသားတွေကိုယ့်အိမ်ကိုယ်ရာပြန်လာနိုင်ပြီဆိုပြီးပြောဆိုခဲ့ပါတယ်။တကယ်တော့သူထင်မြင်သုံးသပ်ချက်မှားသွားပါတယ်။အဲ့ဒီနောက်ပိုင်းအကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုဆက်ပြီးဖြစ်ပွားလာပြီးတချို့နေရာတွေမှာရွာသားတွေပါပါဝင်လာတာတွေ့ကြရလိုပါပဲ။အစိုးရရဲ့သတင်းထုတ်ပြန်ချက်အရနယ်မြေရှင်းလင်းရေးလုပ်တဲ့တပ်မတော်စစ်ကြောင်းကိုထောင်နဲ့ချီရှိတဲ့လူအုပ်ကဝိုင်းဝန်းရံပြူတိုက်ခိုက်တဲ့အဆင့်တောင်ရှိလာပြီးစစ်ကြောင်းမှူးတယောက်တောင်ကြာဆုံးခဲ့ရတယ်လို့ဆိုပါရယ်။ဒါအပြင်အခက်အခဲအကျက်အတဲကြောင့်လေကြောင်းပစ်ကူရယူခဲ့ရတယ်လို့လည်းဝန်ခံခဲ့ရပါရယ
်။အခြားတစ်ဖက်မှာတော့အကြမ်းဖက်တိုက်ခိုက်သူတွေဟာရွာသားတွေကိုစီယုံပြီးတပ်မတော်ကိုဒဏ်ပြန်တိုက်ခိုက်ခိုင်းတာဖြစ်ပျက်သမျှတွေကိုဗီဒီယိုရိုက်ကူးပြီးနိုင်ငံတကာကိုအမြဲလိုလိုပေးပို့နေတာနိုင်ငံသတင်းဌာနတွေကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောဆိုစေတာစတာတွေလုံးနေတဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။ပြောရရင်အဲ့ဒီဒေသမှာတည်ငြိမ်ရေးနေမြေရှင်းလင်းရေးလုံးနေတဲ့တပ်မတော်အတွက်အခြားဘယ်ဒေသတွေနဲ့မှမတူတဲ့အခြေအနေတစ်ခုရင်ဆိုင်နေရတယ်ဆိုတဲ့သဘောမျိုးပါပဲ။ဒါနဲ့ပတ်သက်ပြီးဥဇော်ထေးကခုလိုရေးပါတယ်။အကြမ်းဖက်သမားတွေဟာကင်ဆောင်ထားတဲ့လက်နက်ကိုတနေရာမှာဖွက်လိုက်တာနဲ့တမလူနဲ့မချာဖြစ်သွားတဲ့အနေအထားမျိုးဖြစ်တာကိုသတိပြုစေလိုပါတယ်။တမတော်ဟာလည်းတမယိုးကြမဟုတ်တဲ့စစ်စင်ရေးကိုဆင်နွှဲနေရတာဖြစ်ပါတယ်။ပြည်တွင်းတောင်းကြမှုနှိမ်နေရေးစစ်စင်တိုက်ခိုက်မှုတွေနဲ့အသားကျနေပေမဲ့ဒီလိုမျိုး Operation Other Than World OOTW စစ်ပွဲမဟုတ်တဲ့စစ်စင်ရေးကိုစနစ်တကျဆင်နွှဲနေရတာဖြစ်ပါတယ်။ဒါဟာတမတော်အတွက်စိန်ခေါ်မှုတရားဖြစ်ပါတယ်။ဒီချိန်လေးဟာအင်အားကိုစိတ်ရှိလက်ရှိအသုံးပြုလို့မရပါဘူး။တိုက်ပွဲလုံခြုံစည်းမျဉ်းတွေမတူညီတော့ပါဘူး။စစ်မြေပြင်စီကားနေလဲပို့ပြီးသတိထားရပါတယ်မြေပြင်အခြေအနေထိတွေ့မှုအနေအထားတွေကိုအခြေခံပြီးတိုက်ပွဲအမိတ်ပေးရတာမျိုးဖြစ်ပါတယ်ကန်သတ်စစ် limited war လို့အတိအကျလဲပြောလို့မရပြန်ပါဘူးအချိန်ဆအပြော့အပြင်းအင်မတန်စကားပြောပါတယ်တစ်ဖက်ကကြည့်ရင် professional တပ်မတော်ကိုဦးတည်လျှောက်လန်းနေတဲ့တပ်မတော်အတွက်နောက်ထပ်အဆင့်တစ်ဆင့်လို့ဆိုနိုင်ပါတယ်ဆိုပြီးဖြစ်ပါတယ်
တကယ်လဲအဲ့ဒီဒေသမှာတပ်မတော်ရင်ဆိုင်နေရတာက ဘာသာစကားမပေါက်တဲ့လူအုပ်စုကြီးတွေကနေအကျန်းဖက်သမားတွေဘယ်တော့ထွက်လာမလဲဆိုတဲ့ပြဿနာတခါတည်းရင်အဲ့ဒီထောင်ထဲအချီရှိတဲ့လူအုပ်စုကြီးကိုယ်တိုင်ကတက်မတော်ကိုတိုက်ခိုက်တာဒါကိုတက်မတော်ကပြင်းပြင်းထန်ထန်တုံ့ပြန်တိုက်ခိုက်လိုက်ရင်လေလူခွေရေးချိုးဖောက်မှုဂျနီဗာကွန်ဗင်းရှင်းမလိုက်နာမှုစတာတွေဖြစ်သွားနိုင်တဲ့ပြဿနာအကျန်းဖက်သမားတွေဟာမှန်တာတွေရောမမှန်တာတွေပါနိုင်ငံတကာကိုအဆက်မပြတ်ဝါရဖြန့်နေတဲ့ပြဿနာစတာတွေရင်ဆိုင်နေရလို့ပဲဖြစ်ပါတယ်ပြောရရင်မြမတက်မတော်ဟာအရင်ဆင်အာနာရှင်တွေလက်အောက်မှာလူခွေရေးချိုးဖောက်မှုမျိုးစုံနဲ့နာမည်ပြတ်ခဲရတဲ့တက်မတော်ဖြစ်ပါတယ်2011ခုနှစ်တမရဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဖြစ်လာပြီးနောက်ပိုင်းမှာပြုပြင်ပြောင်းလဲမှုအများကြီးလုပ်ခဲ့တာဖြစ်ပါတယ်ကလေးစစ်သားအသုံးပြုတာပေါ်တာဆွဲတာစစ်မြေပြင်မှာပေါ်တာတွေကိုအထမ်းသမားဖြစ်တယ်မကလူသားမိုင်းတွေအဖြစ်အသုံးပြုတာရောက်သွားတဲ့ကြေးရွာတွေမှာလူခွေရေးချိုးဖောက်တာစတဲ့ကိစ္စအတော်များများပြုပြင်ခဲ့တာဖြစ်ပါတယ်ဒါအပြင်တိုက်ရိုက်ခိုက်ရေးအရေးအသွေးကျဆင်းနေတာကိုလည်းပြုပြင်ရပါသေးတယ်အခုနောက်ဆုံးအခြေအနေကတော့ခက်ခဲတဲ့အခြေအနေအောက်မှာဘာလို့လို့စောင့်ကြည့်ခံနေရတဲ့အနေအထားမျိုးအောက်မှာတာဝန်ထမ်းဆောင်နေရတဲ့သဘောတွေ့မြင်ကြရတာဖြစ်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဒီအခြေအနေဟာဥစော်ထေးပြောသလိုမြမတက်မတော်အတွက်စိန်ခေါ်မှုအသစ်ဆိုရင်လည်းမမှားပါဘူး။ professional ဖြစ်အောင်ကြိုးစားနေတဲ့မြမတက်မတော်အနေနဲ့ရခိုင်ပြည်နယ်မောင်တော်ဘက်ကအခုစိန်ခေါ်မှုအသစ်ကိုရင်ဆိုင်ကျော်လွှားပြီးနေမြေအေဂျင့်တင်ရောင်းအကောင့်ထဲပေါ်နိုင်ခဲ့မယ်ဆိုရင်ဖြစ်ဒီမိုကရေစီခေတ်နဲ့လက်ရုံးကြီးတွေဖြစ်တဲ့နိုင်ငံတကာမှာတာဝန်ထမ်းဆောင်နိုင်တဲ့တက်မတော်အဆင့်ရောက်လာနိုင်မယ်ဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်စီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်အစီအစဉ်မှရဖြစ်ပါတယ်ရှင်။ VOE ရဲ့သောတာရှင်များရှင်လာမယ့်အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်။
လက်ရှိအစိုးရအဖွဲ့တွေကသက်ဆိုင်ရာနယ်ပယ်မှာကျွမ်းကျင်တဲ့ဒုဝန်ကြီးတူကိုအရင်စစ်အစိုးရဆက်ဆက်လုပ်ပုံတိုင်းတာဝန်ကရက်ဆက်လိုက်ပါတယ်။ဒါဟာလူအများငတ်မွတ်တောင်းတခဲ့တဲ့တကယ့်အပြောင်းလဲကိုဖော်ဆောင်တဲ့နိလန့်အမှန်ဖြစ်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ပြောင်းလဲချိန်တန်ပြီးဆိုတဲ့စောင့်ပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာဒီမိုကရေစီပြောင်းလဲတွေကိုတကယ်ပဲနီးမှန်လမ်းမှန်နဲ့ဖော်ဆောင်နေတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်အင်္ဂါညဒါရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-32-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
နာမည်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOE ရဲ့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOE ကနေတနင်္ဂနွေနေ့ညမြန်မာဘာသာအစီအစဉ်တွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ကျန်းမာရေးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်ရှင်။တကြားစားသုံးမှုများပြားပြန့်နှံ့လာတာဟာတကမ္ဘာလုံးမှာလူတွေကိုအဝလွန်တဲ့အခြေအနေပြန့်နှံ့သွားစေတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားပါတယ်။ဒီလိုမျိုးအဝလွန်တဲ့အန္တရာယ်ကိုရှော့ချနိုင်မှုအတွက်အစိုးရတွေအနေနဲ့တကြားပါတဲ့စားကုန်တွေပေါ်မှာအခွန်တိုးကောက်ဖို့ WHO ကတိုက်တွန်းထားပါတယ်။ VOA သတင်းတောက် Lisa Schlein ဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ဒီ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အစီရင်ခံစာအသစ်အရကမ္ဘာ့ဝကလူကြီးသုံးဖို့တဘောဟာကိုယ်လေးချိန်မတရားများလွန်နေပြီး2014ခုနှစ်မှာလူသန်းပေါင်း900ဟာလဲအဝလွန်ခဲ့တယ်လို့တွေ့ရှိလိုက်ပါတယ်။ပို့ဆိုတာကဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမနှစ်တုန်းကပဲ9နှစ်ယောက်ကလေးပေါင်း42တန်းဟာလဲအခုလိုအဝလွန်ခဲ့တယ်လို့တွေ့ရှိလိုက်တာပါ။အခုလိုတွေ့ရှိတာကြောင့်လွန်ခဲ့တဲ့15နှစ်အတွင်းအဝလွန်သူကလေးရေအတွက်ဟာ17တန်းပိုများသွားပါတယ်။ဒီအဝလွန်တဲ့ကလေးတွေရဲ့90ရာခိုင်နှုန်းဟာအာရှကဖြစ်ပြီး25ရာခိုင်နှုန်းကတော့အာဖရိကကပါ။ကုလသမဂ္ဂကျန်းမာရေးအဖွဲ့ကပဲဒီကျန်းမာရေးမကောင်းတဲ့တခြားအစားများတာကြောင့်စီးကျိုရောဂါဖြစ်တာများလာနေပြီးအခုဆိုရင်စီးကျိုရောဂါတဲ့ပေါင်း422တန်းရှိနေတယ်ဒီရောဂါကြောင့်တနှစ်ကိုလူပေါင်းတသန်းခွဲတောင်တည်နေရတယ်လို့သတိပေးလိုက်ပါတယ်။အခုလိုအဝလွန်တာနဲ့စီးကျိုရောဂါတွေပိုဖြစ်လာတာကအချို့ရေပါဝင်တကြားစားသုံးမှုကြောင့်အဓိကဖြစ်တယ်လို့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထောက်ပြလိုက်ပါတယ်။ဒီ WHO အဖွဲ့ကြီးရဲ့ကူးစက်မဟုတ်ရောဂါကာကွယ်တားဆီးရေးဌာနကညှိနှိုင်းရေးမှူးဒေါက်တာတီမိုဘာဂါနီဗိုလူကတကြားခွန်တိုးကောက်လိုက်ရင်တကြားစားသုံးမှုကျဆင်းသွားပြီးလူအသက်အန္တရာယ်ကိုလည်းကာကွယ်နိုင်တယ်လို့ဆိုပါတယ်
။ If we increase
the text and that gets passed on to the
court. ဆရာကိုင်းတို့ဈေးနှုန်းတက်သွားအောင်စားသုံးသူတွေအပေါ်အခွန်တိုးကောက်လိုက်ရင်ဖြစ်နိုင်ခြေများတာကအချိုးချကြည့်ရင်ဝယ်ယူစားသုံးမှုကလည်း20ရာခိုင်နှုန်းရောက်ကျသွားနိုင်ပါတယ်။ဒါအပြင်ကျွန်တော်တို့အန်ဒီမကျန်းမာရေးရလက်အဖြစ်ညီမှန်းထားတဲ့အဝလွန်နာနဲ့စီးကျိုရောဂါဖြစ်တာတွေရှော့ချရေးအတွက်လည်းဖြစ်နိုင်ခြေပိုများသွားပါတယ
်။ဒေါက်တာဝါကာနီဗိုလူကဆက်ပြီးမက္ဆီကိုနိုင်ငံမှာဆိုရင်အချိုးရေးအခွန်10ရာခိုင်နှုန်းတိုးကောက်လိုက်တဲ့အခါမှာတောက်သုံးသူ600ခန်းလုံးကျဆင်းသွားတယ်ဒါပေမဲ့စင်းရသားတွေကြားမှာတော့တောက်သုံးသူက1900ခန်းလုံးတက်သွားတယ်လို့ဆိုပါတယ်ဒီဒီဘေးချူအစင်ခန်းသားကပဲတရုတ်နိုင်ငံဟာကမ္ဘာပေါ်မှာအဝလွန်သူတွေအများဆုံးရှိတဲ့နိုင်ငံဖြစ်ပြီးအဝလွန်သူအမျိုးသား43တန်းနဲ့အမျိုးသမီး46တန်းအောင်ရှိတယ်အမေရိကန်ကတော့ဒုတိယကပ်လိုက်နေပြီးအမျိုးသား 47.8 တန်းနဲ့အမျိုးသမီး46တန်းအဝလွန်နေတယ်လို့ဖော်ပြထားပါတယ်ဒါကြောင့်ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအကြံပေးလိုက်တာကလူတွေအနေနဲ့တခြားလူဝတ်ချက်ရဲ့10ရာခန်းလုံးကိုရှော့စားသုံးတင်တယ်နောက်ကျမ်းမာရေးအကျိုးရှိဖို့ဆိုရင်900ခန်းလုံးအနေဆုံးထပ်လျှော့တင်တယ်ဘာလို့လဲဆိုတော့အခြားအစားအသောက်တွေမှာတခြားပါပြီးသားဖြစ်နေလို့လို့ဆိုပါတယ်ဥပမာအနေနဲ့ခရမ်းချင်တဲ့အချင်းဇွန်းကြီးတစ်စွန်းမှာတခြားဇွန်းသေးတစ်စွန်းပါနေပြီးမနှက်စာအသီးနှံအစာတစ်ခွက်မှလည်းတခြားဇွန်းသေး၄စွန်းပါနေပြီးဖြစ်တယ်လို့ဖော်ပြခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲမနေ့ပြန်မနေ့ခင်းအစီအစဉ်တွေကိုတော့ညမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 49 50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
ရန်ကုန်တိုင်းဒေါ်ပုံမြို့နယ်က Capital Hypermarket ဈေးဝယ်စင်တာမှာဒီကနေ့တနင်္ဂနွေနေ့ညနေ 9:00 နာရီခွဲဈေးဝယ်သူတွေနဲ့စီကားနေချိန်မှာပေါက်ကွဲမှု၄ချိန်ဖြစ်ပါတယ်။ဘာတွေပေါက်ကွဲခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပဲစစ်တပ်မိုင်းရှင်းလင်းရေးအဖွဲ့ကပေါက်ကွဲခဲ့တဲ့နေရာတွေကိုအခုစစ်ဆေးနေတယ်လို့မိသက်ဌာနတာဝန်ကြဝန်ထမ်းကပြောပါတယ
်။နေ့တကင်းရလို့အပေါ်မှာပေါက်ကွဲမှုဖြစ်တော့ကျွန်တော်တို့အကုန်လုံးစတိုင်နေဆိုင်ရတော့ကျွန်တော်ပိတ်ထားပါတယ် Capital Market ကလုံးပိတ်ထားတာပါဖြစ်တာကအပေါ်တက်ရယ်မြင်ကြီးတက်ရယ်နှစ်ထပ်လုံးဖြစ်တာမှာဟိုစစ်တက်ကတော့ကျွန်တော်မိုင်းရှင်းလင်းရေးအဖွဲ့ရောက်နေပါတယ်ဒီကတည်းကမှုကတော့မရှိဘူးမှာ
ဘယ်နေရာမှာဖြစ်ပါလဲ
စစ်တက်ကတော့ကျွန်တော်တို့လက်ရှိကတော့၄နေရာဖြစ်တာပေါ့၄နေရာမြင်ကြီးတက်မှာ၄နေရာမြင်ကြီးတက်ကျွန်တော်တို့ Row 1ရယ် Row 4ရယ်မှာဖြစ်တာဟိုအပေါ်တက်ကတော့ကျွန်တော်တို့ဟို Row 24ရယ် 26 ရယ်ဒီရောက်သေးဝယ်နေရာမှာဖြစ်တာပေါ့ပထမတစ်ခါဖြစ်ပြီးတော့ကျွန်တော်တကင်းရလို့တော့တယ်တော့တော့ဒုတိယတကားလည်းဖြစ်လိုက်ပြီးတော့ကျွန်တော်တို့လူတွေကိုအကုန်အပြင်ထွက်ခိုင်းလိုက်ပါပြီအဲဒီလူတွေကိုအပြင်ထွက်ပြီးကန်းကြကမှနောက်တဲ့နှလုံးကဆက်ဖြစ်တယ်တစ်လုံးကဟိုမှာ7မိနစ်လောက်ပဲထားတယ်မှာ
အဲ့တော့အပြည့်စီးပါတွေတွေ့ပါလေ
အပြည့်စီးရတော့မှာအဲ့နာဟိုပေါ့ဟို row 1ဆိုရင်ကျွန်တော်တို့ဟိုသူတို့စင်ပေါ်ကမုတ်တုတ်တွေ90-95လို့ပေါ့အဲ့လောက်ပါပဲဟိုကြီးကြီးမားမားကြီးမဟုတ်ပါဘူး
အခုချိန်ထိတော့ Capital Hypermarket ဈေးဝယ်စင်တာမှာရဲတပ်ဖွဲ့မိသက်တပ်ဖွဲ့နဲ့စစ်တပ်မိုင်းရှင်းလင်းရေးအဖွဲ့အပါအဝင်တာဝန်ရှိသူတွေစစ်ဆေးနေဆဲဖြစ်ပါတယ်ရှင်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာဒီကနေ့တနင်္ဂနွေနေ့ယထာတစီလမ်းချော်တိတ်မောက်တာကြောင့်အ ਨੇ ဆုံး104ဦးသေဆုံးပြီးတော့လူ100ကျော်ဒဏ်ရာရပါတယ်။ Uttar Pradesh ပြည်နယ်ကမ်ပေါ်အနီးမှာဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာယထာလမ်းချော်ခဲ့တာဖြစ်ပါတယ်။ဆိုးဆိုးဝါးဝါးပျက်စီးနေတဲ့ယထာတွဲတွေထဲမှာအသက်ရှင်ကျန်ရည်နေသူတွေရှိလို့ရှိ냐ကဲဆဲရေးလှုပ်သားတွေနဲ့အခုအညီပေးရေးအဖွဲ့တွေရှာပွေနေဆဲဖြစ်ပါတယ်။ဒီအခင်းဖြစ်တဲ့နေရာမှာတော့အရေးပေါ်ကဒါစင်နဲ့ခြီးပြီးတော့ရှိနေပါတယ်။ယထာတွဲ14တွဲလမ်းချော်ထွက်ခဲ့ရတဲ့အကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတော့ဒီကနေ့တနင်္ဂနွေနေ့မှာအစိုးရအဖွဲ့ဝင်တွေအဖြစ်ဖြစ်လာနိုင်ခြေရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေပြီးသူ့အစိုးရအဖွဲ့သစ်ရဲ့အရေးပါတဲ့နေရာတွေအတွက်ထပ်ပြီးရွေးချယ်မယ်လို့လည်းပြောဆိုပါတယ်။Mr. Trump ကနယူးဂျာစီကဒူဘိုင်ကောက်ကွင်းအပန်းဖြေစခန်းမှာသူ့ရဲ့ရွေးကောက်ပွဲမဲဆယ်စည်းရုံးမှုအတွင်းမမယက်တီပေးခဲ့တဲ့နယူးယောက်မြို့တော်ဝင်ဟောက်ရူဒီဂျူလီယာနီနောက်နယူးဂျာစီအုပ်ချုပ်ရေးမှူးခရစ်ခရစ်တီတို့နဲ့တွေ့ဆုံဆွေးနွေးနေပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Videx Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လင်းပေးတဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းတစ်ချိန်ပြန်ပြီးထုတ်လင်းပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လင်းမဲ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.